Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဒီဇင်ဘာလ10ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ1925 32 51နဲ့ဆိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီညပိုင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်။
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပဲ့သတင်းတွေကိုနန်းလောင်တွေဒီကြီးညာပြေးတော့မှာပါပြည်သူနိုင်ငံ Paris မြို့တော်ကစနပြသမားတွေကိုရဲတွေကမျက်ရည်ဘုံတွေတုံးပြီးတော့ဖြုတ်ခွဲခဲ့ပါတယ်လက်ရင်ထုတ်လုပ်တဲ့ကမ္ဘာအကြီးဆုံးကုမ္ပဏီကြီး Top Glove Mask အလုပ်သမားခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးတော့ဒီကုမ္ပဏီကိုစုံစမ်းစစ်ဆေးဖို့မလေးရှားအလုပ်သမားခွင့်ရေးအဖွဲ့တစ်ခုကတောင်းဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းလှော်ကတော့ကချင်ပြည်နယ်မှာစစ်ပေးထံတင်ဒုက္ခသည်တွေရဲ့အရေးလှုပ်ရှားနေတဲ့ငြိမ်းချမ်းရေးလှုပ်ရှားသူ၃ဦးကိုစစ်တပ်ကအသေးဖြတ်တယ်ဆိုပြီးတော့မြစ်ကြီးနားတရားရုံးကပြစ်ဒဏ်ချလိုက်တဲ့အပေါ်မှာနိုင်ငံတကာတာဝန်မှအတိုင်းဝိုင်းကဝေဖန်ပါတယ်လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကန့်သက်ခံရတဲ့အခြေအနေကိုတော့လူခွေရှင်နေတဲ့ဘက်ကဘလို့စီစဉ်ထားပါသလဲ
အခုကျွန်တော်ဥပဒေနဲ့အညီကျွန်တော်တို့စဉ်စဉ်ပေါ့နော်အယူခံတယောက်သွားဖို့အတွက်ကျွန်တော်စီစဉ်နေပါတယ်လောလောဆယ်ကတော့ဥပဒေ
ရရှင်နေတူဖြစ်တဲ့ဥခွန်အောင်ပြောပြသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်တော့မြန်မာနိုင်ငံအနေနဲ့တွင်းထွက်တယံဇာတာတူဖို့ထုတ်လုပ်ရေးလုပ်ငန်းတွေပွင့်လင်းမြင်သာမှုရှိအောင်ဆောင်ရွက်နေတာအောင်မြင်မှုရှိပါမလားဆိုတာကိုသုံးသပ်ထားတဲ့သတင်းနောက်မှတ်စုအစီအစဉ်နဲ့အစားအသောက်ဘေးကင်းလုံခြုံမှုတွေအကြောင်းကိုတင်ဆက်ထားတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့ဒီလိုက်အစီအစဉ်ကိုတင်ဆက်ပေးမှာပါအခုအရင်ဆုံးကတော့စနေညအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင
်ပြည်သူနိုင်ငံ Paris Mural ကချောင်းစီလီစီလမ်းမကြီးပေါ်မှာဒီကနေ့ဆန္ဒပြသူတွေကိုရဲတွေကမျက်ရည်ပုံသုံးပြီးတော့ဖြုတ်ခွဲခဲ့ပါတယ်။လောင်စာစီဇင်းုံမြင့်တက်မှုနဲ့နေထိုင်မှုစည်းစကမြန်မာလာတာကြောင့်ပြည်သူမှာတရက်ပတ်နဲ့ချီးပြီးတော့ဆန္ဒပြပွဲတွေဖြစ်ပွားလာနေတာပါ။လူပေါင်း1500ထက်မနည်းဟာ Paris Mural တခွင်ဆန္ဒပြနေကြတာဖြစ်ပြီးလူ130လောက်ကိုဖမ်းဆီးထားတယ်လို့ရဲတွေကပြောပါတယ်။တရင်လေးပတ်ကြာဆန္ဒပြနေတာကြောင့်ကမ္ဘာလက်ခီးသွားတွေအလာများတဲ့ Eiffel Tower နဲ့တခြားနေရာတော်များများကိုပိတ်ထားပြီးလုံခြုံရေးရဲထောင်နဲ့ချီလဲချထားပါတယ်။ဒီကနေ့စနေနေ့မှာဆန္ဒပြကြတဲ့အစီအစဉ်တွေကြောင့်ဖြည့်စည်ခံရမှာလူခံရမှာကိုဆွေးရင်းပြီးဈေးဆိုင်အတော်များများလည်းပိတ်ထားသလိုအထင်ကြီးရလမ်းမကြီးတွေကိုလည်းရဲတွေကပိတ်ထားပါတယ်ပြည်သက်တနိုင်ငံလုံးမှာရဲတပ်ဖွဲ့ဝင်ပေါင်း 8,900 ကျော်ချထားတာကြောင့်ဒါဟာလွန်ခဲ့တဲ့သတင်းပတ်ကတည်းက 2,400 လောက်ပုံများလာတာပါဆန္ဒပြပွဲတွေအတွင်းပဋိပက္ခတွေကြောင့်လူပေါင်း130ကျော်လည်းတင်ရရထားပါတယ်နိုဝင်ဘာလကလေးကဆန္ဒပြမှုတွေနဲ့ဆက်ဆက်ပြီးတော့လူ၄ဦးသေဆုံးခဲ့တယ်လို့လူထုတွေရဲ့တောင်းဆိုမှုကြောင့်လောင်စာဆီဈေးနှုန်းမြင့်မှုကိုသမ္မတအီမန်နျူရယ်မက်ခရွန်ကရဆိုင်ခဲ့ပေမဲ့အလုပ်သမားလူရန်းစားတွေအငင်းစားတွေနဲ့ကျောင်းသူကျောင်းသားတွေကိုထိခိုက်စေတဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့ဆန္ဒပြနေကြပါရခင်ဗျာ
အမေရိကန်ပြည်ထောင်စုဟာအွန်လိုင်းပေါ်ကနေတင်အမားတွေဖြန့်နေတဲ့ကိစ္စလို့စိုက်ဘာအရေးကိစ္စတွေနဲ့ပတ်သက်လာရင်ကင်တွဲထိန်ချုပ်နိုင်စွမ်းအားနည်းလာပြီလို့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကထိတ်တန့်ဒီမိုကရက်အမတ်တဦးကသတိပေးလိုက်ပါတယ်။စိုက်ဘာအရေးမှာပြိုင်ဘက်ရုရှားနိုင်ငံကအသာစီးရနေပြီးတရုတ်နိုင်ငံကလည်းအမိလှိုက်လာနေတယ်လို့ပြောပါရယ်။အွန်လိုင်းအင်တာနက်ကနေရည်ရွယ်ချက်နဲ့တင်မားဖြန့်တာပဲဖြစ်ဖြစ်မမှန်တင်အချက်အလက်တွေဖြန့်ဝေမှုကိုအမေရိကန်လိုပဲရင်ဆိုင်နေရတဲ့ရုရှားနိုင်ငံကတော့ဒီကိစ္စမှာအသာစီးရတာပုံရတယ်လို့လည်းအထက်လွှတ်တော်အမတ်မတ်ခွာနာကတောက်ကြနေကပြောပါရယ်။ရုရှားအတွက်တော့ဒီနီလန်ကထျောက်ပြီးကုန်ကျစရိတ်လည်းတိတ်ကိုသက်သာတယ်လို့မစ္စတာဝါနာကပြောပါတယ်။အမေရိကန်ကာကွယ်ရေးအသုံးစရရက်တီချက်ကိုပြန်လဲချင်းညှိဖို့လဲသူကတိုက်တွန်းတောင်းဆိုတော့ပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားတို့ကြောင်းဝင်နောက်ဆက်ခဲ့တာဟာအမေရိကန်ထောက်လှမ်းရေးရဲ့မအောင်မြင်တဲ့လိုရတစ်ခုဖြစ်တယ်လို့သမ္မတအင်ဂျီရောနဲ့အဓိကဌာနရဲ့အပြင်လွှတ်တော်အမတ်တွေဟာလည်းဒီကိစ္စကိုပေါ့ပေါ့တန်တန်တုံ့ပြန်နေကြတယ်ဆိုပြီးတော့မစ္စတာဝါနာကပြင်းပြင်းထန်ထန်ဝေဖန်တော့ပါတယ်။ Cyber Internet ထိန်းချုပ်မှုတင်းကျလာတဲ့တရုတ်နိုင်ငံကလည်း Artificial Intelligence လို့ခေါ်တဲ့မှတ်ဉာဏ်တူလုပ်ငန်း Quantum Computer လုပ်ငန်းနဲ့မျက်နှုံးမြင့် 5G ကွန်ရက်တယ်လီဖုန်းဝန်ဆောင်မှုလုပ်ငန်းတွေမှာအမေရိကန်ကိုကြော်ပြီးတော့ယင်းနှင်းမြုံနှံနေပြီလို့လည်းသူကပြောဆိုသွားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှိနေ Michael Cohen နဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့မန်နေဂျာ Paul Manafort ကိုထောင်နဲ့ကြားခံတဲ့လို့နယူးယောက်ပြည်နယ်ရှိနေရင်းနဲ့အထူးဆောင်တဲ့ဆွေးနွေးမှု Robert Mueller ကဆိုပါတယ်။လိန်ဖျော်ဖြေရေးဇလန်းရဲ့ကူသူ Stormy Daniels နဲ့ပလေးဘွိုင်းမော်ဒယ်ကယ်ရင်မက်ဒူဂယ်ရိုကို2016သမ္မတရွေးကောက်ပွဲမှာတိုင်ခင်မှာသမ္မတထရမ့်နဲ့သူတို့ကြားလိမ်မဲဆိုင်ရာပတ်သက်ခဲ့မှုကိုလူသိရှင်ကြားထုတ်မပြောဖို့နှုတ်ပိတ်ခဲ့အနေနဲ့ရှင်းနေကိုဝင်ကငွေပေးခဲ့တယ်လို့အဲဒီချက်ချက်မှာဖော်ပြထားပါတယ်။ထရမ့်ရဲ့ညွှန်ကြားချက်အရကိုဝင်ကအခုလိုငွေပေးခဲ့တာလို့ပြည်ထောင်စုရှင်တွေကပြောပါတယ်။ဒါအပြင်2016ရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီးတော့သ သူတို့လိုချင်တဲ့ပုံစံမျိုးဖြစ်လာအောင်ရုရှားတွေဆောင်ရွက်ခဲ့တယ်ဆိုတာကိုလည်းအဲ့ဒီဆွဲချက်မှာဖော်ပြထားပါတယ်။အစိုးရအဆင့်ဒါမှမဟုတ်ရွေးကောက်ပွဲကြီးရကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်ခွင့်ရှိတဲ့ရုရှားအစိုးရရဲ့ဂျာဂန်ကိုယ်စားလှယ်နဲ့ကိုဝင်ဟာဆက်သွယ်မှုရှိခဲ့ကြောင်းအထူးဆုံးသဖြင့်စစ်ဆေးမှုမူလရဲ့အသေးစိတ်ဖော်ပြချက်ကိုလည်းဆွဲချက်တစ်ခုမှတွေ့ရပါတယ်။သမ္မတထရမ့်ကတော့ရုရှားတွေနဲ့ဘာမှမပတ်သက်ခဲ့ဘူးဆိုပြီးတော့တောက်လျှောက်ညှဉ်းဆန်လာခဲ့တာပါ။ဒါပြင်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့မန်နေဂျာမန်နာဖောကလည်းသက်ဆိုင်ရာရှိနေတွေနဲ့ FBI အရာရှိတွေကိုလိမ့်လဲထွက်ဆိုထားခဲ့ကြောင်းစစ်ဆေးချက်မှာဖော်ပြထားပါတယ်2019ခုနှစ်ကသူ့ပေါ်ဆွေးချက်တင်ခဲ့ပြီးတဲ့နောက်မှာမနဖိုးဟာရုရှားထောက်လိုင်းရေးနဲ့ဆက်ဆက်မှုရှိတဲ့သူတဦးနဲ့ဆက်သွယ်ခဲ့တယ်လို့ Trump အစိုးရအဖွဲ့ဝင်တွေနဲ့ဆက်သွယ်ခဲ့တာကြောင်းဒါဟာထင်ရှားလိမ်ညာမှုဖြစ်တယ်လို့လည်းဆိုပါတယ်
ဆီးရီးယားနိုင်ငံတွင်ကတပုံတွေဓာတ်တုလက်နဲ့အသုံးပြုခဲ့တဲ့ဆိုပြီးရုရှားနဲ့ဆီးရီးယားတို့ပူးပေါင်းပြီးတော့လှုပ်ရှားပြောဆိုခဲ့တယ်လို့အမေရိကန်ပြည်ထောင်စုကဆွဆွဲလိုက်ပါတယ်။ဆီးရီးယားနိုင်ငံထဲမှာနှိုဝင်မာလာတို့ကဓာတ်တုလက်နဲ့အသုံးပြုခဲ့တယ်လို့ဆိုတဲ့ရုရှားတို့ရဲ့ပြောဆိုချက်ဟာအမှန်မဟုတ်ဘူးဆိုတာခိုင်လုံတဲ့သတင်းတွေရထားတယ်လို့အမေရိကန်ကမနေ့တောက်ကြာနေ့ကပြောပါတယ်။မျက်ရည်ရိုးပုံးတွေကိုရုရှားနဲ့ဆီးရီးယားတပ်တွေဖက်ကအသုံးပြုခဲ့တာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူရောဘတ်ပါလာဒီယိုကပြောပါတယ်။အစိုးရထိန်းချုပ်ထားတဲ့အလက်ပေါ်မျိုးအနည်းမှာကလိုရင်းဓာတ်တွေပါတဲ့ဘုံတွေနဲ့ဆီးရီးယားသဘုံတွေကတိုက်ခိုက်ခဲ့တယ်ဆိုပြီးနိုဝင်ဘာလ24ရက်နေ့ကရုရှားကကွယ်ရေးဝန်ကြီးဌာနကပြောဆိုခဲ့တာပါ။အဲ့ဒီတိုက်ခိုက်မှုကြောင့်အသက်ရှူကျနေကြတဲ့ဆီးရီးယားနိုင်ငံသား100နီးပါးကိုလည်းဆေးရုံတင်လိုက်ရတယ်လို့ဆီးရီးယားအစိုးရပိုင်သတင်းဌာနကလည်းကြေညာခဲ့တာပါ။ရုရှားနဲ့ဆီးရီးယားဘက်ကအခုလိုလှုပ်ကြံပြောဆိုလိုက်တာဟာအစ်တလီမြို့မှာအဖြစ်အခါရစရည်အတွက်ယုံကြည်ချက်တွေပြပြသွားအောင်လှုပ်ဆောင်တာဖြစ်တယ်လို့လည်းပြောခွင့်ရသူပါလာဒီနိုကဆွဆွဲပြောဆိုခဲ့ပါတယ်။အစ်တလီမြို့ဟာဆီးရီးယားသမ္မတဘရှာအယ်အာဆတ်ကိုဆန့်ကျင်တိုက်ခိုက်နေတဲ့တပုံတွေရဲ့နောက်ဆုံးအမှတ်ခံတဲ့နေ့လည်းဖြစ်ပါတယ
်။ VOA American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း 9:00 ကနေ 10:00 အထိไซโดมิเตอร์19 kHz 15953ไซโดมิเตอร์25 kHz 7783ไซโดมิเตอร์32 kHz 9335เนี่ยปฐมนาทีวันมาไซลัมมิเตอร์190 kHz 1505ตัวนี้ว่าทุ่งเป็นอยู่อ่ะครับ
စနေနေ့ညဘက်သတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါရခင်ဗျာလက်ရထုတ်လုပ်တဲ့ကမ္ဘာအကြီးဆုံးမလေးရှားကုမ္ပဏီကြီး Top Glove ကိုဆက်လက်ဆက်စပ်ဖို့မလေးရှားလူသမားခွေးအပွဲတစ်ခုကတောင်းဆိုလိုက်ပါတယ်အဲ့ဒီကုမ္ပဏီဆက်ရုံရဲ့ရွှေပြောင်းလုပ်သားတွေဟာနိုင်တော်ကြလွတ်လွတ်ရပြီးတော့သူတို့ပေါ်တင်နေတဲ့အကျွေးတွေကိုဆက်ဖို့တရားမဝင်အချိန်ပိုတွေလည်းဆင်းနေရတယ်ဆိုတဲ့အချက်လက်တွေပေါ်ပေါက်လာပြီးတဲ့နောက်အခုလိုတောင်းဆိုလိုက်တာပါအလုပ်သမားတွေဟာမလေးရှားဥပဒေကခွင့်ပြုထားတဲ့အချိန်နဲ့ပိုးပြီးတော့အလုပ်လုပ်နေကြကြောင်း Writers သတင်းဌာနရဲ့ Gallery နေ့ကထုတ်ပြန်တဲ့အချက်လက်တွေအရာသိရပါတယ်ကမ္ဘာပေါ်မှာသုံးဆွဲနေတဲ့ Robert Lane 25 ရာခိုင်နှုန်းကိုထုတ်လုပ်နေတဲ့ Top Glove Company ကတော့အခုလိုဆွဆဲချက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးသွားမှာဖြစ်ပြီးမမှန်ကန်တဲ့နည်းလမ်းနဲ့လှုပ်သားတဲ့စုဆောင်သူတွေနဲ့ဆက်လက်ဆက်ဆံတော့မှာမဟုတ်ကြောင်းနဲ့အလုပ်သမားတွေလုံနာကျင်အပြေအဝရရှိရေးအသေးစားဆောင်ရွက်တော့မှာဖြစ်ကြောင်းပြောပါရယ် Top Glove Company ဟာဆေးရုံသုံးလက်အိတ်တွေကိုဗြိတိန်နဲ့အမေရိကန်ပါဝင်နိုင်ငံပေါင်း195နိုင်ငံကိုတင်သွင်းနေတာပါမလေးရှားနိုင်ငံကဒီလုပ်ငန်းမှာရွှေပြောင်းလုံသားပေါင်း10,000ကျော်လွတ်လွတ်နေပြီးတော့အဲ့ဒီထက်မှာနီပေါ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကရွှေပြောင်းလုံသားတွေပါဝင်ပါတယ်။အဲ့ဒီလုံသားတွေဟာသူတို့ကိုဒီကုမ္ပဏီမှာအလုပ်လုပ်ဖို့ပို့ဆောင်ပေးတဲ့အလုပ်သမားပွဲစားတွေကိုမလေးရှားရင်းကစ် 9,000 အမေရိကန်ဒေါ်လာ 1,200 ဒီအလင်းအမြန်ပြန်ပြီးတော့ပေးနိုင်ဖို့အတွက်အခုလိုအချိန်ပိုပို့လုပ်နေရလို့လဲရိုက်တာတင်းဌာနကပြောပါတယ်ခင်ဗျာ။
ကမ္ဘာမှာဝင်ငွေအလက်အလတ်နဲ့ဝင်ငွေနှိမ့်တဲ့နိုင်ငံတွေကိုငွေကြေးလွှဲပြောင်းပေးပို့တာတွေက2018ခုနှစ်ထဲမှာအလင်းအမြန်တိုးမြင့်လာတယ်လို့ကမ္ဘာဘဏ်ကနောက်ဆုံးထုတ်ပြန်တဲ့ရွှေပြောင်းနေတိုင်းမှုနဲ့ဖွံ့ဖြိုးမှုအစိုးရကစာမဖော်ပြထားပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေကိုငွေတွေတရဝင်းလွှဲပြောင်းပေးပို့တဲ့နှုန်းဟာ10.8%ရာခိုင်နှုန်းတိုးမြင့်ပြီးစုစုပေါင်းDollar 528တန်းအထိရှိသွားမယ်လို့ကမ္ဘာဘဏ်ကဒီကနေ့ထုတ်ပြန်ချက်မှခန့်မှန်းဖော်ပြထားပါတယ်။ကမ္ဘာတစ်ဝန်းလုံးအတိုင်းတာနဲ့ဆိုရင်တော့10.3%ရာခိုင်နှုန်းပိုများသွားပြီးDollar 689 billion အထိဖြစ်သွားမယ်လို့ခမန်းထားပါတယ်ဒီလိုငွေလွှဲခံရတဲ့နိုင်ငံတွေထဲမှာအိန္ဒိယကိုငွေပို့ကြတာကတော့အများဆုံးဖြစ်နေစေပါဒီနှစ်မှာအိန္ဒိယကိုငွေပို့ကြတာကတန်း8,000ရှိပြီးသူ့နောက်မှာတော့တရုတ်မက္ကဆီကိုဖိလစ်ပိုင်နဲ့အီဂျစ်နိုင်ငံတို့အသီးသီးရှိနေပါတယ်ငွေလွှဲခါကလည်းဈေးကြည့်ပြီးတော့ဒေါ်လာ100လွှဲမယ်ဆိုရင် 6.9 ခန့်လုံးပေးရပါတယ်ဈေးကွက်ကိုလွတ်လွတ်လပ်လပ်ဖွင့်ပေးတာနဲ့အဖိုးခတက်တာတဲ့နည်းပညာပို့ပြီးတော့အသုံးပြုလာနိုင်ရင်တော့စီးရတဲ့နိုင်ငံတွေဒီလိုငွေကြေးအလွဲအပြောင်းအထွက်အကုန်ကျများနေတာသက်သာနိုင်တယ်ဆိုပြီးကုလသမဂ္ဂနဲ့ကမ္ဘာပန်လက်တွဲဆောင်ရွက်နေတဲ့2030 development agenda အဖွဲ့ကပြောပါတယ
်။အီတလီနိုင်ငံက night club တခုမှာထိတ်လန့်ရုံးရင်းဆန်ခတ်ဖြစ်မှုအတွင်းလူ6ဦးသေဆုံးပြီးတော့ဒါဇင်နဲ့ချီထန်းရရတော့ရတယ်။သေဆုံးသူတွေထဲမှာ main cleaning ငယ်3ဦးနဲ့ယောက်ျားလေး2ဦးပါဝင်တယ်လို့ NRI ကပြောပါတယ်။ ကိုရီနယ်ဒီမြို့က night club မှာကျင်းပတဲ့ဂီတဖျော်ဖြူပွဲတစ်ခုကိုကြည့်ရှုဖို့တမီးပြည့်သူနဲ့အတူလာတဲ့မိခင်တို့လည်းတည်ဆုံသွားပါတယ်။ဒယန်ရသူတွေက၁၂ယောက်ကတော့စိုးရင်ရတဲ့အခြေအနေမှာရှိနေတာပါ။ဖျော်ဖြူပွဲလာသူတို့ကငရုတ်ကောင်း spray ကိုဖြန့်ပတ်လိုက်ရကနေထိတ်လန့်မှုဖြစ်ခဲ့တာလို့ Italy media တွေကပြောပါတယ်။ Italy rapper Safira Abbasie ဖျော်ဖြူပွဲကိုလူတစ်ထောင်လောက်လာကြတယ်လို့လည်းခန့်မှန်းကြပါတယ်။
American Agatha Agency NASA ကအင်္ဂါကြိုးပေါ်ကိုလွှတ်တင်လိုက်တဲ့ယာဉ်ကနေစကလုံးနဲ့ဖော်ပြလို့မရတဲ့ပထမဆုံးအတန်တစ်ခုကိုဖန်ယူပြီးတော့ကမ္ဘာမြေကိုပေးပို့လိုက်ပါတယ်။ The Jet Propulsion တပ်ခွဲခန်းကနေအင်္ဂါကြိုးပေါ်ကအဲ့ဒီအတန်ကိုမနေ့တောက်ချာနေ့ကထုတ်ပြန်လိုက်တာပါ။ Inside Lander ဆိုတဲ့မောင်းသူမဲ့ Agatha Susan Leila ရဲ့ယာဉ်ဟာအင်္ဂါကြိုးပေါ်ဆင်းသက်ပြီးတော့တပတ်အတွင်းမှာပဲခတ်တူတူအတန်လိုင်းတွေကိုဖန်ယူနိုင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအတန်တွေဟာတနအီကို30ကနေ15ကီလိုမီတာနှုန်းနဲ့တိုက်ခတ်နေတယ်လို့လည်းခန့်မှန်းရပါတယ်။သူတေသနာပညာရှင်ရဲ့အဆိုအရတာဟာအင်္ဂါဂျိုစီကအတန်ကိုလှူနာတဲ့ပထမဆုံးကြားတာဖြစ်တယ်လို့လည်းဆိုပါတယ
်စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေစေတဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာရော VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာပါတပြိုင်နက်တည်းထုတ်လွှင့်ပေးနေတာမှုအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလာတဲ့ဘက်ကိုတင်ဆက်ပေးကြပါတယ်စစ်ပွဲတွေရပ်တန့်ရေးငြိမ်းချမ်းစွာဆန္ဒပြခဲ့တဲ့ကချင်ပြည်နယ်ကစစ်ဘေးတိဒုက္ခသည်တွေအရေးလှုပ်ရှားနေတဲ့ငြိမ်းချမ်းရေးလှုပ်ရှားသူ၃ဦးကိုစစ်တပ်ကိုအသေးဖြတ်မှုနဲ့မြေကြီးနားတရားရုံးကပြစ်ဒဏ်ချလိုက်တာကတော့မြန်မာနိုင်ငံဥတီရှောင်းလန်းနေတဲ့ဒီမိုကရေစီစနစ်နဲ့လုံးဝကွဲလဲနေတယ်လို့နိုင်ငံတကာတန်တမန်အတိုင်ဝိုင်းကဝေဖန်လိုက်ပါတယ်လွတ်လပ်စွာဆန္ဒထုတ်ဖော်권ကတ်သက်ခံလိုက်ရတဲ့ဒီကိစ္စအတွက်တရားရုံးအစဉ်အဆက်ဆက်ပြီးအယူခံဝင်သွားဖို့ပြင်ဆင်နေတယ်လို့လူခွေးရှင်တွေကပြောပါတယ်အပြည့်အစုံဆက်ပြီးပြောပြပေးပါမယ်ကချင်ပြည်နယ်မြစ်ကြီးနားမြို့မနောခွင်းကနေပြီးတော့တမျိုးလုံးလှည့်လည်ပြီးငြင်းငြင်းစွာလမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်နဲ့ချီပါဝင်တဲ့လှုပ်ရှားမှုမှာဥဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ကိုလောင်စောဥဇော်ဂျန်နယ်ဒေါ်နန်ဘူတို့ကိုစစ်တပ်ရဲ့ဂုံတိုက်ခါညှို့နှံအောင်ဆန္ဒပြခဲ့ကြတဲ့ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကပုံမှန်900နဲ့တရားစွဲဆိုခဲ့တဲ့အပေါ်ကချင်ပြည်နယ်မြစ်ကြီးနားတရားရုံးကနေဒီဇင်ဘာလ9ရက်နေ့ကထောင်နဲ့6လနဲ့ငွေနဲ့5သိန်းကျပ်ချမှတ်လိုက်တာဖြစ်ပါတယ်အခုလိုမျိုးထောင်နဲ့ငွေချမှတ်လိုက်တဲ့အပေါ်မြန်မာနိုင်ငံအခြေစိုက်အမေရိကန်တန်ယုံကများစွာစိတ်မကောင်းဖြစ်မိကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်ဒီဆုံးဖြတ်ချက်ကိုပြန်လည်စဉ်းစားသုံးသပ်ဖို့တာဝန်ရှိသူတွေကိုမိမိတို့တိုက်တွန်းပါတယ်ဆိုပြီးအမေရိကန်တန်ယုံကထုတ်ပြန်တာပါဒီကြိမ်နှစ်ထဲမှာပဲဒီလိုထောင်နဲ့အပြစ်ပေးလိုက်တာဟာမြန်မာနိုင်ငံအတွင်းအရက်ဖက်လူအဖွဲ့အစည်းအတွက်စိုးရင်ပွဲရာသတင်းတရက်ဖြစ်တယ်ဆိုပြီး EU ဥရောပတမကကလည်းသဘောထားထုတ်ပြန်ပါတယ်အလားတူဆွီဒင်တန်ယုံဘက်ကလည်းဒီလိုအမိန့်ချမှတ်လိုက်တဲ့အပေါ်အထူးစိုးရင်မကင်းဖြစ်မိကြောင်းနဲ့မြန်မာစိုးရနဲ့တပ်မတော်အနေနဲ့ပြည်သူတွေလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်နဲ့ငြင်းငြင်းစွာစီတန်းလဲလဲခွင့်ကိုလေးစားဖို့လိုကြောင်းကြေညာချက်ထုတ်ပြန်ပါတယ်။ကချင်အမျိုးသားအစည်းအရုံး KNO ဘက်ကလည်းဒီလိုငြင်းငြင်းစွာလှုပ်ရှားသူတွေကိုထောင်သွင်းအကျဉ်းချတဲ့လုပ်ရက်ကတော့မလုံသင့်မလုံအပ်တဲ့လုပ်ရက်ဖြစ်တယ်ဆိုပြီး KNO ဥက္ကဋ္ဌဒူဝါဘောဝန်လျော်ကလည်းသူ့သဘောထားကချင်သတင်းမီဒီယာကိုထုတ်ဖော်ပြောဆိုခဲ့ပါတယ်
။အမတ်တစ်ကအယုတ်ဆိုးတယ်။ဆိုတော့အဲ့ဒါကိုပြောချင်တယ်။ဒါကြောင့်မလို့ဒီလူတို့ရဲ့အရေးကိုတောင်းဆိုပေးတဲ့လူငယ်တွေဒါကလူတို့ရဲ့ခေါင်းဆောင်တွေဖြစ်တယ်เนาะသူတို့တနည်းအားဖြင့်ဒီလူငယ်၃ဦးကသူရေးကောင်းနေလဲဖြစ်တယ်ခုလိုသူတို့ကိုထောင်ဒဏ်6လနဲ့ငွေဒဏ်ငါးတင်းချလိုက်တဲ့ကိစ္စကအင်မတန်အယုတ်ဆိုးတယ်လုံးဝမလုတ်တင်တဲ့ကိစ္စကိုလုံနေတယ်လို့ပထမဆုံးကျွန်တော်တို့ကအဲ့လိုပြောချင်တယ်ဒါကြောင့်မလို့ဒီကိစ္စကိုလုံးဝကန့်ကွက်တယ်
ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေကိုအခုဆိုရင်တော့တရားရုံးကနေတခါတည်းအချုပ်ကားနဲ့ခေါ်ဆောင်သွားပြီးထောင်သွင်းအကျဉ်းချထားလိုက်ပြီးဖြစ်ပါတယ်။သူတို့ရဲ့အမှုတရားရုံးအစဉ်အဆက်အယူခံဝင်သွားဖို့မိသားစုနဲ့အတူရှေ့နေတွေဥပဒေအကြံပေးပုဂ္ဂိုလ်တွေဘက်ကတရားဥပဒေလမ်းကြောင်းတိုင်ဆောင်ရွက်သွားဖို့စီစဉ်နေပြီလို့ကချင်လူခွင့်ရှင်နေဦးခွန်တော်က VOA မြန်မာပိုင်းကိုပြောပါတယ
်။အခုကျွန်တော်ဥပဒေနဲ့အညီကျွန်တော်တို့စဉ်စစ်ပေါ့နော်။အယူခံတယောက်သွားဖို့အတွက်ကျွန်တော်စီစဉ်နေပါတယ်။ဒီဥစ္စာကတော့ကျွန်တော်တို့ရဲ့အမြင်ကတော့လေဒီတမတော်ကိုထည့်ရင်တော့ဒါမျိုးဖြစ်မယ်ဆိုပြီးတော့မှကျွန်တော်ပြည်သူလူထုကိုဟောပါပေါ့ message ပေးတဲ့သဘောလို့ကျွန်တော်တို့သုံးသပ်တာပေါ့လေပြည်စီနယ်ပယ်မှာပါဝင်ပတ်သက်နေတဲ့လူတွေဆိုတော့မိကွန်းထုတ်ဆရာတွေကအများကြီးရှိလာတာပေါ့
ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေကိုတရားလိုလုပ်ပြီးတရားဆွဲဆိုခဲ့သူကတော့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးမျိုးမင်းဦးဖြစ်ပြီးမြစ်ကြီးနားတရားရုံးတရားသူကြီးဘက်ကထောင်နဲ့ငွေရန်ကိုအပြစ်ပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်။တယံစာတာလုပ်ငန်းတွေပွင့်လင်းမြင်သာမှုရှိမရှိဆိုတာကိုတင်ပြထားတဲ့သတင်းတော့မဆုအစီအစဉ်ကိုတင်ဆက်ပေးမှာပါ။တဘာဝတယံစာတာကရလာတဲ့ဝင်ငွေတွေကိုပွင့်ပွင့်လင်းလင်းဖော်ပြပြီးတော့နိုင်ငံဘဏ္ဍာငွေတွေအကုန်ရောက်ဖို့အရက်ဖက်အဖွဲ့အစည်းတွေဘက်ကဝိုင်းပြီးတော့တိုက်တွန်းနေပေမဲ့လို့တချို့ငွေကြေးကိန်းဂဏန်းတွေကိုတော့လွှတ်တော်နဲ့အစိုးရဘိုင်းကတော့မသိတာတွေရှိနေသေးပါ။မြန်မာနိုင်ငံအနေနဲ့တွင်းထွက်တယံစာတာတူဖို့ထုတ်လုပ်ရေးလုပ်ငန်းတွေပွင့်လင်းမြင်သာမှုရှိအောင်ဆောင်ရွက်နေတဲ့ EIDI စီစဉ်နေနဲ့ဖော်ဆောင်နေတာတွေကအောင်မြင်မှုရှိပါရဲ့လားဆိုတာကိုဒီသတင်းပတ်ရဲ့သတင်းတော်မဆုအစီအစဉ်မှာကိုဇော်ထက်တင်ပြထားပါတယ
်မြန်မာနိုင်ငံရဲ့ EIDI ရွေးချယ်ချက်ကလူရဲစုကစိုးရပွဲမျိုးပဲတွင်းထွက်တယံစာတာတူဖို့ထုတ်လုပ်နေတဲ့နိုင်ငံပိုင်းစီးပွားရေးလုပ်ငန်းတွေနဲ့ပုဂ္ဂလိကကုမ္ပဏီတွေအစိုးရဘုတ်ခေါခမကန်ကန်ပြည်ရလားဝန်ကြီးဌာနရဲ့အချင်းချင်းငွေကြေးဆွဲပြောင်းတွေပွင့်လင်းမြင်သာရလားဆိုတဲ့အချက်လက်တွေကိုတိုက်ဆိုင်စစ်ဆေးဖော်ထုတ်နိုင်ဖို့ဖွဲ့ထားတဲ့အစိုးရရပ်ပတ်နဲ့လုပ်ငန်းရှင်သုံးဖွဲ့ဆိုင်ညွန်မောင်းအဖွဲ့ဖြစ်ပါတယ်မြန်မာနိုင်ငံက EIDI လုပ်ငန်းစဉ်မှာပါဝင်ကျင်တာကအပြည်ပြည်ဆိုင်ရာဗန္ဒာရေးဖွဲ့စည်းတွေနိုင်ငံတကာယင်းနှိမ့်ညွှန်တူရဲ့ယုံကြည်မှုကိုဆိုချင်တာကြောင့်ပါဒါဆိုရင်2014မှာ EIDI အဖွဲ့ဝင်လောင်းဖြစ်လာတဲ့မြန်မာနိုင်ငံမှာဘာတွေပြောင်းလဲခဲ့လဲဘာတွေပွင့်လင်းမြင်သာမှုရှိခဲ့လဲဆိုတာကို EIDI သုံးမွေးဆိုင်ညွန်မောင်းအဖွဲ့မှာအရက်ပတ်အနေနဲ့ပါဝင်ထားတဲ့ပြိုကင်းစစ်ဖောင်ဒေးရှင်းရဲ့ပြောရေးဆိုခွင့်ရှိသူဦးနိုင်လင်းထုတ်ကို VOA ကမေးမြန်းကြည့်ရတဲ့အခါမှာသူ့ကိုပြောပါရတယ
်အခု2018အထိပေါ့နော်ကျွန်တော်တို့အစည်းအဝေးစာ3ဆောင်ကျွန်တော်တင်ပြထားပြီးရှိဖြစ်တယ်ပေါ့နော်အဲ့တော့ကျွန်တော်ဒီစီကံစာကိုပြုစုတဲ့အခါမှာဒီအားနည်းချက်တွေကိုအများကြီးကျွန်တော်တွေ့ခဲ့ရတယ်ရှိတယ်နိုင်ငံတော်ရဲ့ဘဏ္ဍာငွေအခွန်ငွေပေါ့နော်ဘယ်လောက်ရရှိတယ်မှန်ကန်မှုဘယ်လောက်ရှိတယ်ဆိုတာကိုကျွန်တော်တို့တတ်နိုင်တယ်လို့ကျွန်တော်တွန်းအားပေးခဲ့ရတယ်ရှိတယ်အဓိကကတော့ကျွန်တော်တို့ဒီအခွန်ငွေရရှိမှုပေါ်မှာတို့ပေါ့နော်မှတ်တမ်းပြုစုတာစည်ရင်းစရာပိုင်းဆိုင်ရာတွေမှာအားနည်းချက်တွေကျွန်တော်တို့တွေ့ခဲ့ရတယ်ရှိတယ်တို့အတူပဲလမ်းစဉ်ချထားပြီးတဲ့ခန့်ကဏ္ဍတွေမှာပွင့်လင်းမြင်သာမှုအားနည်းခဲ့ရတယ်ရှိတယ်ဒီအာနာသုံးပြီးတော့လုတ်ကံပြေးခဲ့တာနေရှိတယ်အဲအဲ့ဒါဒီကိုကျွန်တော်တို့အဓိကထားပြီးတော့ကျွန်တော်ရဲ့ policy နေနဲ့ဒီနေ့တိုင်းရှင်းလင်းမှုတွေလုပ်တယ်အစီအစဉ်ကစားမှဒါတွေပါလာအောင်ကျွန်တော်တို့တွန်းအားပေးရတဲ့အခန်းအခန်းကလေးရှိတယ်ပေါ့နော်
တဘာဝတယံဇာတာကရရငွေကိုပုံမှန်လင်းလင်းချပြပြီးနိုင်ငံဘန်နာတဲ့အကုန်ရောက်ဖို့ရပ်ပတ်ဖွဲ့တွေကဝိုင်းပြီးတိုက်တွန်းနေပေမဲ့တချို့ငွေကြေးကိန်းဂဏန်းတွေဆိုရင်လွှတ်တော်နဲ့အစိုးရဘက်ကမသိရတဲ့အောင်ရှိနေရဆိုပြီးလွှတ်တော်မှလည်းထောက်ပြကြပါတယ်။ဒါရီဟာဥပဒေစိုးမိုးမှုအားနည်းနေရာကိုပြပြီးခင်းနဲ့မသိမ့်တော်တဲ့1989နိုင်ငံပိုင်စီးပွားရေးလုပ်ငန်းများဥပဒေကိုပြင်ဆင်သင့်မသိမ့်စဉ်းစားဖို့လိုကြောင်းရောင်းဝန်းတိုင်းတကုံမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်တတ်တတ်ခိုင်ကထောက်ပြထားပါတယ
်။နိုင်ငံတော်ပိုင်စီးပွားရေးလို့လုံးဝနဲ့ပြောလိုက်လို့ရှိရင်နိုင်ငံတော်ပိုင်နာနဲ့ဆိုတဲ့တစ်ချက်လေးနဲ့ပဲတူတာရှိတယ်။ကျန်တာတွေကမတူညီဘူးပေါ့။အဲ့ဒါမတူညီတာတွေကိုတူရစုပြီးတော့မှဥပမာထားပါတော့တဘာဝတရားစာတဆိုရင်ဘယ်လိုလုပ်မလဲ။အဲပြီးလို့ရှိရင်ဒီနိုင်ငံတော်ပိုင်းဘန်ဒီကိစ္စဆိုရင်ဘယ်လိုလုပ်မလဲစသဖြင့်ပေါ့တူရစုပြီးမူဝါဒတွေခွဲခြားပြီးတော့မှလုံးဝမှရှိတဲ့အခါကျတော့ဥပဒေကတော့ပြန်ကြည့်တဲ့နာပေါ့နော်ပြင်ကိုပြင်တဲ့နယ်လို့ကျမကလည်းဥပဒေကိုအစဆုံးမဖတ်ထားတဲ့အတွက်အတိအကျတော့ကျမပြောလို့မရဘူးဒါပေမဲ့ဥပဒေပြန်ကြည့်တဲ့နယ်ပြန်ကြည့်ပြီးတော့မှဒီတူရအုပ်စုခွဲပြီးတော့မှစီမံခန့်ခွဲတဲ့နယ်ပေါ့နော်
နိုင်ငံပိုင်လုပ်ငန်းတွေက1990နောက်ပိုင်းကစလို့တည်ယူပို့ဆောင်ရေးကစပြီးချီမြင်အထည်အလိတ်ဘန်လုပ်ငန်းနဲ့တယံစာတာဒူဖော်ရေလုပ်ငန်းအထိနေရာဆုံးမှာဝင်ပြီးလုပ်ကင်နေရပါလက်ရှိနေထားမှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကတိကျရဲ့ငွေကြေးရှင်းတမ်းမရှိရာနိုင်ငံတကာစံနှုန်းနဲ့ရှင်ရင်စွမ်းဆောင်မှုနေနေရာရှိနေပါတယ်ဝန်ကြီးဌာနအသီးသီးအောက်မှာရှိတဲ့နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေမြမစီးပွားရေးဘဏ်မှာဖွင့်ထားတဲ့တိကျငွေစည်ရင်းက1600နဲ့2000ကျားရှိနိုင်တယ်လို့EIDI အဖွဲ့ဝင်မြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တောင်းအောင်ယူမှုတောင်းအောင်ခံမှုဆိုင်ရာမဟာမိတ်အဖွဲ့မာတာရဲ့ပြောရေးဆိုခွင့်ရှိတဲ့ဒုံမိုးမိုးထွန်းကခံမှန်းကြောင်းပြောပါရယ်အဲ့ဒီငွေစင်းအလုံးကိုပေါင်းပြီးတွက်မယ်ဆိုရင်2019တလပိုင်းအထိနိုင်ငံပိုင်လုပ်ငန်းတွေတင်ဆက်ထားတဲ့လက်ကျငွေကကျပ်ငွေ 17.45 ထရီလီယံအမေရိကန်ဒေါ်လာနဲ့ဆိုရင် 8.6 ဘီလီယံရှိနေပါတယ်ဝန်ကြီးဌာနတွေအောက်ကနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေအနှံ့ထားတဲ့တရားငွေစင်းဟာအစိုးရထိန်းချုပ်မှုအောက်မှာပဲရှိပြီးစီးပွားရေးဆန္ဒလွတ်ကင်နိုင်ဖို့အစိုးရကခွင့်ပြုပေးထားဖြစ်လို့ငွေကြေးသုံးဆွဲရေးအပိုင်းမှာတရားကင်းလို့နေရာမျိုးမဟုတ်ဘူးလို့ဌာနဆိုင်ရာတာဝန်ရှိသူတွေကတုံ့ပြန်ထားပါတယ်။ EIDI သုံးမွေးဆိုင်ညွန်မောင်းအဖွဲ့မှာအစိုးရကုစားပြုအနေနဲ့ပါဝင်ထားတဲ့မြမရေနံနဲ့သွားတုံးွေလုပ်ငန်းညွှန်ကြားရေးမှူးဦးတန်းထေးအောင်ကတရားငွေစင်းနဲ့ပတ်သက်လို့အခုလိုပြောပါရယ်
ကျွန်တော်တို့ရဲ့ဒီငွေနဲ့ပတ်သက်တော့ဘော်လေဒီ
ဒီအားသောအကြောင်းကဘာကြောင့်ထားရလဲဘယ်လိုရည်ရွယ်ချက်နဲ့ထားရလဲထားရတဲ့ပုံမှာဘယ်လိုမျိုးဟိုထင်းချောင်းမှုတွေနဲ့ထားတဲ့လဲဆိုတာကိုကျွန်တော်မြင်မြန်ခဲ့အဲမြင်မြန်နဲ့ခါမှာသူတို့ကတော့အဲဒုံကတော့ကျွန်တော်စမ်းပေးရစီမှာတုန်းကသူတို့ဒီတိကျတဲ့ဖြည့်ရှင်းရှင်းမှုတွေသူမရှိခဲ့ဘူးပေါ့နော်ပြီးတော့လက်တော်ကိုတင်ပြပြီးတော့မှလည်းပြန်နဲ့တုံးဆွဲရတယ်ဆိုတဲ့အဲအကြောင်းအရ
ကိုယ်စားလှယ်ကိုရောင်းနေ2019အသက်ဖွဲ့စည်းထားတာပါတဘာဝတရားစာတာစီမံခန့်ခွဲရာထင်သာမြင်သာရှိဖို့ကနိုင်ငံဘဏ္ဍာငွေအတွက်ရေးကြီးသလိုပြည်တွင်းငြိမ်းချမ်းရေးပရိပခ္ခတွေရဲ့အဓိကတွန်းအားမဟုတ်ဘူးဆိုရင်တောင်မှအဖြစ်တစ်ခုရနိုင်ဖို့ရေးကြီးရဲ့အကြောင်းအရာတစ်ခုဖြစ်နေကြောင်းရပ်ပတ်ဖွဲ့တွေကထောက်ပြနေကြပါတယ်ခင်ဗျာ
ကိုယ်စားထက်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်မြန်မာတခွေအစီအစဉ်မှာတော့စားတောက်ကုန်တွေမှာပါဝင်ပစ္စည်းအညွှန်းဖော်ပြမှုကအဟာရအချက်လက်နဲ့အပတ်သက်ပြီးတော့အတိပေးရာရောက်တယ်လို့အစားတောက်ဘေးကင်းလုံခြုံမှုအတွက်စားသုံးသူတွေရဲ့ယုံကြည်ရာကိုတိဆောက်ရလဲရောက်ပါတယ်မြန်မာနိုင်ငံမှာတော့အခုတော့ပြည်တွင်းစားတောက်ကုန်တွေကမကပဲနဲ့ပြည်ပမှာ တွင်တွင်းနဲ့အစားအသောက်ပစ္စည်းတွေအတွက်ပါမြန်မာလိုအညွှန်းဖော်ပြရမှာဖြစ်ပါတယ်အဲ့လိုမလုပ်ဘဲပြက်ကွက်မယ်ဆိုရင်တော့ဥပဒေအရအရေးယူသွားမှာပါမြန်မာတခွေအစီအစဉ်မှာကိုကောင်းမြတ်ဖြိုးကအသေးစိတ်တင်ဆက်ထားပါတယ်
ဈေးကွက်ထဲမှာရောင်းချနေတဲ့တချို့စားသောက်ကုန်တွေမှာအဝင်နဲ့ပစ္စည်းတွေကိုမဖော်ပြထားသလိုတံတန်းကုန်ဆုံးမရက်ကိုမဖော်ပြထားတဲ့ထုတ်ကုန်တွေလည်းရှိနေပါတယ်မြန်မာနိုင်ငံမှာထုတ်လုပ်ရောင်းချနေတဲ့စားသောက်ကုန်တွေမှာတော့ဘေးကင်းလုံခြုံမှုရှိတဲ့စားသောက်တွေလည်းရှိသလိုဘေးကင်းလုံခြုံမှုအတွက်စိတ်ချရတဲ့အနေအထားမှမရှိတဲ့စားသောက်ကုန်တွေလည်းရှိနေပါတယ်ဒါကြောင့်စားသုံးသူအကာအကွယ်ပေး သာဒါမှမဟုတ်မြန်မာဘာသာနဲ့အတူတခြားဘာသာစကားတွေနဲ့ထည့်သွင်းဖော်ပြရမယ်ဆိုပြီးထုတ်ပြန်ကြထုတ်ပြန်ခဲ့ပါတယ်။အဲဒီလိုရောင်းချမဲ့ပစ္စည်းတွေမှာတခြားဘာသာစကားနဲ့တတိပိတ်ချက်တွေပါဝင်ပစ္စည်းတွေဖော်ပြတာဟာတကမ္ဘာလုံးမှာကျင့်သုံးနေတဲ့အရာဖြစ်တယ်လို့မြန်မာနိုင်ငံစားသောက်ကုန်ထုတ်လုပ်တင်ပို့ရောင်းချနေသူများအသင်းရဲ့တွဲဆက်တွေ့မှုတက်ဒေါက်တာကျော်ငင်းအေးကအခုလိုပြောပါတယ
်။ဒါဟာတာဝန်ယူမှုတာဝန်ခံမှုအတွက်ပေါ့နော်ထုတ်လုပ်တဲ့လူတွေကဒီစားသုံးသူတွေကို right to information ပေါ့အချက်လက်တွေကိုသူတို့ပေးရမယ်။ကုန်ပစ္စည်းတွေစားသောက်ကုန်တွေလူသုံးကုန်တွေထဲမှာသူတို့ဘယ်လိုသုံးစွဲရမယ်ဒါကသူ့ရဲ့စံချိန်စံချိန်ကဘယ်လိုရှိလဲဆိုတာကိုအလုံးအတိအကျထည့်သွင်းဖော်ပြရမယ်။ဒါတကွာလုံးတို့ရတဲ့လောက်ဆောင်ချက်ပဲပေါ့နော်။စားသုံးသူတွေနားလည်တဲ့ဘာသာစကားနဲ့ထည့်သွင်းဖော်ပြရမယ်။ဆိုလိုချင်တာကတော့ထုတ်လုပ်တဲ့နိုင်ငံဟာသုံးစွဲတဲ့နိုင်ငံကလူတွေနားလည်တဲ့ဘာသာစကားတွေပါထည့်ပြီးတော့ဖော်ပြရမယ်။အဲ့တော့မြန်မာနိုင်ငံအနေနဲ့လည်းပဲကျွန်တော်တို့ကဒီနိုင်ငံတကာကနေကွန်ပစ္စည်းတွေကိုသုံးစွဲတဲ့အခါမှာဒီနိုင်ငံတကာဘာသာစကားတွေမကဘူးမြန်မာဘာသာစကားတွေပါလိုတယ်။နောက်ကိုယ်ပြည်တွင်းကနေပြီးတော့ထုတ်လုပ်တဲ့လူတွေကလည်းပဲဒီမြန်မာဘာသာစကားရုံးသုံးဘာသာစကားတွေထည့်သွင်းဖို့လိုတယ်ပေါ့နော်။အဲ့ဒီအတွက်ကဒါကမ္ဘာလုံးမှာလက်ခံထားတဲ့အချက်ဖြစ်တယ
်။ဒီဘက်ကတင်တင်လာတဲ့ပစ္စည်းတွေတခြားဘာသာစကားတွေနဲ့ဖော်ပြထားတာကစားသုံးသူတွေကိုနင့်နာစေတဲ့အတွက်မြန်မာလိုအညွှန်းတွေထည့်သွင်းရမယ်ဆိုတဲ့အချက်ဟာမဖြစ်မနေလိုက်နိုင်ရမယ့်အချက်ဖြစ်တယ်လို့လဲဒေါက်တာကျော်ငင်းအေးကအခုလိုပြောပါသေးတယ်
။ဒီဘက်ကနေတင်သွင်းတဲ့စားသောက်ကုန်တွေ ကတော့ဒီပြည်တွင်းမှာထုတ်လုပ်တဲ့စားသောက်ကုန်တွေမကဘူးဒီရောင်းဝယ်ဖောက်ကန်းနေတဲ့ကုန်ပစ္စည်းတွေစားသောက်ကုန်တွေပါပါလာဆိုတော့လေအဲ့တော့ဖြန့်ချီသူတွေကနေပြီးတော့တာဝန်ယူပြီးတော့ဒီပစ္စည်းကိုဘယ်လိုသုံးစွဲရမလဲနောက်ပြီးတော့ဟိုဖြန့်ချီတဲ့တာဝန်ယူမဲ့လိပ်စာအစပေါ့နော်ဒီမြန်မာလိုဖော်ပြပြီးတော့ရေးတင်တယ်အဲမျိုးရင်ဒီမှာဟိုတရုတ်လိုတွေနောက်ထိုင်းလိုတွေကိုရီးယားလိုတွေဂျပန်လိုတွေဖြစ်နေတယ်ဆိုရင်သူတဲမှာပါဝင်တဲ့ပစ္စည်းတွေဘာတွေမှမသိနိုင်ဘူးအဲ့တော့စားသုံးသူတွေအတွက်အဲနင့်နာတယ်ပေါ့အဲ့တော့ like ကို like နာရမယ
်လုပ်ငန်းရှင်တွေကိုအဲ့ဒီလိုအညွှန်းတွေပေါ်ပြနိုင်ဖို့အတွက်6လအချိန်ပေးထားပြီး2019ခုနှစ်ဧပြီလကုန်ပိုင်းမှာအဲ့ဒီ main ကြော်ညာစာအသက်ဝင်တော့မှာပဲဖြစ်ပါတယ်အဲ့ဒီ main ကြော်ညာစာကိုမလိုက်နိုင်တော့စားသုံးသူအကာအကွယ်ပေးဥတွေ3-19ရရေးယူခံရမှာပဲဖြစ်ပါတယ်အဲ့လိုအညွန်ဖော်ပြမှုတွေတမကစားသုံးသူတွေကိုအမခံချက်ပေးနိုင်မှသာစားသုံးသူတွေကလည်းယုံကြည်မှုရှိမှဖြစ်တယ်လို့အစားအသောက်ဘေးကင်းလုံခြုံရေးအသိရှိမှလည်းလုပ်ငန်းတိုးချဲ့မှုတွေဒီပောက်ကိုတင်ပို့တဲ့လုပ်ငန်းတွေရေရှည်မှအဆင်ပြေမှလည်းဖြစ်ပါတယ်မြန်မာနိုင်ငံစားသောက်ကုန်ထုတ်လုပ်တင်ပို့ရောင်းချသူများအတင်ဒုတိယဥက္ကဋ္ဌဦးစိန်တောင်းကတော့အခုချိန်မှာတော့အဲ့လိုအမခံချက်တွေရရှိထားတဲ့ကုမ္ပဏီတွေဟာမြန်မာနိုင်ငံမှာထွက်ပေါ်လာတဲ့အတွက်နောက်ပိုင်းမှာကိုထုတ်ကုန်နဲ့ပတ်သက်လို့အမကကြပြီးမဲ့ကုမ္ပဏီတွေအများပြထွက်ပေါ်လာမှာဖြစ်တယ်လို့လည်းအခုလိုပြောပါရယ
်ဆက်ယုံဒီနေ့မှာဆိုလို့ရှိရင်ဆက်ယုံ၄ယုံက FSSI ISO 22000ရပါတယ်တချို့ဆက်ယုံဆို GMP ရော HMP ရောရတာအဲ့ဆက်ယုံတွေကသူများနဲ့စာရင်နာမည်ရအဲ့လိုရှိရနေပြီးတော့ချန်ပီယံတွေထွက်လာပြီးတော့နောက်ကနေတော့လိုက်လို့ကြာဆိုအဲ့လိုမျိုးပေါ့ကိုကဘာလို့မှမတည်ဘူးဘယ်လူနဲ့ပေါင်းပြီးလုပ်အောင်လည်းမတည်တဲ့အဥ္စာကိုအသေးပွဲတွေကဟောဒီလိုလုပ်ရမယ်ဒီလိုလုပ်ရမယ်ဆိုတော့ guideline တွေပေးသွားတယ်တဖြည်းဖြည်းပြီးတော့တက်တယ်အဲ့တော့လုံးဝဒီလိုမျိုးမလုပ်တရားနေပြီးတော့ဒီတစ်ပြေးပြေးတိုးတက်လာတာအင်တန်မှကောင်းတဲ့တိုးတက်မှုဖြစ်ပါတယ် qualify ဖြစ်တဲ့ operator တွေလုပ်ချင်အောင်အဲ့ဒီဆက်ရုံကအညီပေးဘေးရနေခြင်းစားတောက်ကိုထုတ်တော့နာမည်ရပြီးတော့သူသူ့ဘက်ကဈေးကောင်းနေရသွားပြီးဆိုတော့လူကလိုက်လာလူကဘာပဲကြည့်လဲဆိုတော့အကျိုးမြတ်ကိုပဲကြည့်တယ်ဒီ food safety ကိုစူးစမ်းခြင်းအဖြစ်ဒီ supply ဘက်က benefit တွေဘယ်လိုရလဲဆိုတာကိုရှိတယ်အဲ့ဥစ္စာတွေကိုစီးပွားရေးတုန်းကတိသွားပြီဆိုတော့နောက်အချိန်လုံးဆိုတက်ဖို့ပဲရှိတယ်။လောလောဆယ်မှာအဲ့ဒါရင်မတည်သေးဘူး
။ဒါအပြင်ဒီရင်းကအသေးစားလက်စားစားတောက်ကုန်လုပ်ငန်းတွေတိုးတက်လာဖို့အတွက်ဆိုရင်လည်းပြည်ပကနေတင်သွင်းတဲ့စားတောက်တွေကိုတေချာစီးစစ်ပြီးတင်သွင်းခိုင်းမယ်ဆိုရင်တော့ပြည်ရင်းကထုတ်လုပ်တဲ့ဘေးကင်းတဲ့စားတောက်ကုန်လုပ်ငန်းတွေတိုးတက်လာမှာဖြစ်တယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်။မြန်မာနိုင်ငံစားတောက်သူများတမကရဲ့အတွင်းရေးမှူးဦးမောင်မောင်ကအခုလိုပြောပြပါတယ်။
တီပကဥစ္စာမှာအန်ရည်မကင်းတာတွေရှိသလိုကင်းတာတွေလည်းရှိတယ်။တော့ကင်းတာတွေကိုတေချာစီစစ်သွင်းပေးနိုင်ပြီးတော့မှဖြည်းဖြည်းချင်းကျွန်တော်တို့တိုင်းပြည်ရဲ့ထုတ်ကုန်တွေကတိုးတက်လာတယ်ဆိုရင်တော့ကျွန်တော်တို့စားသုံးသူတွေတိတ်မနာဘူးပေါ့နော်။ပြည်တွင်းကလုပ်ငန်းရှင်တွေရဲ့ထုတ်ကုန်တွေကိုစားသုံးသူတွေကအားမပေးသလိုဖြစ်နေတယ်။နောက်ပြီးတော့အဲ့ဒီအတွက်ကိုလိုအပ်တဲ့ဟာကိုအပြိပအတွင်းလိုက်တဲ့ခါကျတော့ပြည်တွင်းထုတ်လုပ်သူတွေရဲ့ထုတ်ကုန်ကစားသုံးသူကတိတ်အားမပေးတဲ့သဘောဖြစ်သွားတယ်။ဒါကိုတော့တေချာကယူဆဆိုင်တော့ကြည့်ဖို့လိုတယ်။အရေးကြီးတာကကျွန်တော်တို့ပြည်တွင်းကတော့ဒီထုတ်လုပ်ရောင်းချနေတဲ့သူတွေဒီလုပ်ငန်းရှင်တွေအားကောင်းဖို့လိုတယ်။နော်အားကောင်းဖို့ဆိုတာဒီတိုင်းအားမကောင်းဘူး။ဥပဒေနဲ့ညီပြီးတော့စနစ်တကျလုပ်နိုင်မှာအားကောင်းမှာ
။မြန်မာနိုင်ငံမှာဘေးရန်ရဲ့ကင်းရှင်းပြီးတန်ရှင်းတဲ့စားတောက်ပြီးအာမခံချက်ပေးနိုင်တဲ့ကုမ္ပဏီတွေထွက်ရှိလာဖို့အတွက်ဆိုရင်တော့ဌာနဆိုင်ရာတွေကကွင်းစင်စစ်ဆေးဖို့လိုအပ်တယ်လို့ထုတ်လုပ်သူတွေကလည်းအစစ်အစေးခံနိုင်ရမှာပဲဖြစ်ပါတယ်။ဒါပြင်ထုတ်လုပ်သူတွေအနေနဲ့ကလည်းတက်နက်ရှင်ရှင်ထုတ်လုပ်နိုင်ဖို့အတွက်တက်ဆိုင်ရာအသင်းအဖွဲ့တွေနဲ့ချိတ်ဆက်ပြီးဤပညာတွေကိုလေ့လာဖို့လိုအပ်နေတဲ့ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်ကျွန်တော်ကောင်းမြတ်ပြောပ
ါမြန်မာတခွေစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလီလိုက်စီစဉ်ကိုဆက်လက်ထုတ်လင်းပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
ပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါဆန်းယူနာ
ပါတယ
်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်သာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောတာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ10ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ51 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဒိုင်းရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဒရက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာခင်ဗျာဒီနေ့ဒရက်လေးလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါလာမယ့်တနင်္လာနေ့ဒီဇင်ဘာ10ရက်နေ့ရဆိုရင်နိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်သလိုလူ့အခွင့်အရေးညစာရန်290ပြည်လည်းဖြစ်ပါတယ်ဆိုတော့ဒီမိုကရေစီအတွင်းကူးပြောင်းမှုကြိုးပမ်းနေတဲ့အရသာအစိုးရလက်ထက်မြန်မာနိုင်ငံမှာလူ့အခွင့်အရေးကိုကာကွယ်ပေးနိုင်အောင်ဘလောက်ထိစွမ်းဆောင်နိုင်ခဲ့ပြီးပါပြီလဲနောက်ဒီမိုကရေစီထွန်းကားရေးမှာဘလို့လူတွေဘလို့အရာမျိုးတွေကဟန်တားဖြစ်နေပါလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ပြည်နိုင်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတချို့လည်းဒီလိုင်းပေါ်မှာရောက်နေပါပြီကျွန်တော်ပြည်နိုင်ဆွေးနွေးဖို့အတွက်ကိုလူ့အခွင့်အရေးရှင်းနေဖြစ်တဲ့ဦးသိန်းသန်းဦးနောက်ကြားမတန်းတူညီမရေးကွန်ရက်ကဒါရိုက်တာမမီစပယ်ဖြူနောက်သတင်းစာဆရာဦးတီယာသူတို့ဖိတ်ခေါ်ထားတာရှိပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့အသုံးသက်ချက်တချို့အရင်ကြားချင်ပါတယ်ဆိုတော့ဒီမမီစပယ်ဖြူပဲအရင်ဆွေးနွေးပြပါဦးခင်ဗျမြန်မာနိုင်ငံရဲ့ဒီလူ့ခွင့်အစဉ်တန်းကလက်တလောသုံးသက်ကြည့်မယ်ဆိုရင်ဘယ်ဆင့်မှာရောက်နေရလို့သုံးသက်လို့ရမလဲဟိုရှေ့ကိုတိုးနေလားနောက်ပြန်ဆုတ်နေလားရက်တက်နေသလားရေဝီကသုံးသက်ပြပါဦးခင်ဗျ
ဟုတ်ကဲ့ကျမတို့ဒီလူ့ခွင့်ရေးနဲ့ပတ်သက်ပြီးတော့တိုင်းတာတဲ့ညှိုးကိန်းတွေတော့အများကြီးရှိပါတယ်ပေါ့နော်အဲ့တော့ဟိုဒါမဲ့လည်းသိတာမြင်တာလွယ်တဲ့ညှိုးကိန်းလေးတွေရနေလဲစပြီးကြောကြည့်အောင်ပေါ့နော်အထူးသဖြင့်တော့ဒီပတင်းမီဒီယာလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေဟာဒီအခြေခံလူ့ခွင့်ရေးထဲမှာကျမတို့ကအရေးကြီးတဲ့အချက်တွေဖြစ်ပါတယ်အဲ့တော့လူ့ခွင့်ရေးနဲ့အခြေအနေကိုကျမတို့သုံးသပ်တဲ့အခါမှာသုံးသပ်ရမယ့်အချက်တွေကတော့အများကြီးပေါ့ဒါပေမဲ့လေကျမကတော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဒီသတင်းမီဒီယာလွတ်လပ်ခွင့်နဲ့တိုက်တာမယ်ဆိုရင်တော့ကျမတို့နိုင်ငံရဲ့အခုလက်ရှိအခြေအနေကအများကြီးပဲအနောက်ကိုပြန်ပြီးတော့ဆုတ်သွားတယ်လို့ပြောကြည့်ပါတယ်ပေါ့နော်ဆိုတော့လောလောလတ်ကျမတို့ဒီငင်းချမ်းရေးအတွက်အကြောလှူရှားတဲ့သူတွေကိုကျမတို့ထောင်ခံရောငွေခံရောဆက်မှတ်တဲ့ကိစ္စတွေပေါ့နော်မနေ့ရပဲကျမတို့ဆက်မှတ်လိုက်တဲ့ကိစ္စတွေဆိုရင်ကြလူ့ခွင့်ရေးမြန်မာနိုင်ငံမှာရှိတဲ့လူ့ခွင့်ရေးအခြေအနေကိုမီးလောင်ဖိုးပြတဲ့အခြေအနေပါဒီလိုဟိုကြေစစ်ပေးဒုက္ခတွေတွေအတွက်ဟိုဘယ်လိုပြောမလဲငင်းချမ်းစွာဆက်မှတ်ထုတ်ပေါ်တဲ့အရာတွေကိုကျမတို့ထောင်သွင်းအတင်းစတာတို့ဂံငွေဆက်မှတ်တာတို့ပြီးတော့ဒီ right to information ပေါ့နော်ကျမတို့တရင်အချက်လက်ရယူခွင့်နဲ့ပတ်သက်ပြီးတော့လည်းအခုဒီတရင်တော့ကိုဝါလုံးတို့ကိုကျော်စိုးဦးတို့အဖမ်းခံရတာအပြင်ကျမတို့ဒီ freedom house ရဲ့အမှတ်ချက်ကိုကြည့်မယ်ဆိုရင်လည်းကျမတို့မြန်မာနိုင်ငံကအများကြီးရဲ့အဆင့်မိတ်ကြသွားတာကိုတွေ့ရတယ်ပေါ့အဲ့တော့သူခွေရလို့ပြောတော့အရှုတော့နေအများကြီးတော့ရှိပါတယ်ပေါ့နော်ဒါပေမဲ့ကျမရဲ့အမြင်ကျမရဲ့ရှုတော့အရာပြောရမယ်ဆိုတော့ကျမတို့ကရှေ့ကိုတိုးတက်မလာပဲနဲ့အနောက်ကိုပြန်ပြီးတော့ဆုတ်သွားတဲ့အပိုင်းမှာရှိတယ်လို့ကျမကဥပပထမဆွေးနွေးချင်ပါတယ
်ဟုတ်ကဲ့မမေစပယ်ယူဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်ဒီလူခွေရှင်းနေယူဦးသိန်းတန်းဦးလည်းရှင်းနေပါတယ်ဆရာဦးသိန်းတန်းဦးခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံလူခွေအခြေအနေနဲ့ပတ်သက်လို့ရေဝီကကျွန်တော်တို့သုံးသပ်ကြည့်မယ်ဆိုရင်အခြေအနေဟာရှေ့ကိုတိုးနေလားနောက်ပြန်ဆုတ်နေလားရက်တက်နေတဲ့အခြေအနေမျိုးလားဆရာသဘောထားပြောပါဦးခင်ဗျာ
ကျွန်တော်လည်းနောက်ပြန်ဆုတ်တယ်လို့ထင်တယ်။ဟိုအခုအချိန်ကြီးကလေဒီပါတီတရင်းလက်ခွင့်နဲ့ပတ်သက်တဲ့အပိုင်းလေးနောက်တစ်ခါဟိုဒီလွတ်လပ်စွာထုတ်ပေါ်ဆန္ဒပြတဲ့ကိစ္စမျိုးတွေမှာရင်းခံရတယ်။နောက်ကျွန်တော်တို့ဒီ right and the net ပတ်သက်ပြီးတော့လက်သမားတွေရဲ့အခွင့်အရေးတွေ access information တို့ပတ်ပေါင်းစုံကြည့်ရင်တော့ကျွန်တော်တို့နောက်ပြန်ဆုတ်နေတဲ့အနေအထားလေးတွေကျွန်တော်တို့တွေ့ရတယ်။တွေ့ရတော့အခုဒီဖြစ်နေတဲ့ဒီအစိုးရဖွဲ့ရဲ့အနေထားရဲ့နောက်တစ်ဖက်ကသူတို့ကဟိုမှာစစ်ဆန့်ခြင်းနဲ့ပတ်သက်လို့လုပ်တဲ့ကိစ္စမျိုးတွေဆိုရင်တစ်ဖက်ကိုဟိုကြည့်နေရတော့အထူးသဖြင့်တော့ဒီရေးကြီးကကန့်ပြီးတော့အဲ့ဒီလိုကိစ္စမျိုးတွေမှာထိမိတ်တဲ့အနေထားမျိုးတွေဖြစ်တယ်။နောက်သတင်းသမားတွေအပေါ်မှာလည်းဟိုဝေဖန်ထောက်ပြတဲ့ကိစ္စမျိုးတွေမှာဆက်ဆက်တိမခံဘူးနော်။ဟိုဒါ11 media group ကသတင်းသမားတွေကသူတို့ပြောတာအမှန်မှသိချေတယ်လို့အပြောမခံဘဲနဲ့ကျွန်တော်တို့ဒီဖိနှိပ်ချုပ်ချယ်ပြီးတော့အာဏာရှင်လမ်းကြောင်းလိုက်တဲ့အကြည့်အမျိုးတွေတွေ့နေရတယ်ဒါသမရာကြီးကဝင်ပြီးတော့ဆယ်ခဲ့လို့ပေါ့ဗျာအဲ့လိုပြောပြဆိုရင်ရေမုံရဆိုရင်တော့ နောက်ကိုစုပ်နေတယ်လို့ပြောရမှာပါ
ဟုတ်ကဲ့ဆရာဦးတင်တော်ဆွေးနွေးရကျေးဇူးပါနောက်ကျွန်တော်တင်တာဆရာဦးတရားသွေးလဲရှင်းနေပါတယ်ဆရာဦးတရားသွေးခင်ဗျာအခုကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ရေဝီရသုံးသပ်မယ်ဆိုရင်ကျွန်တော်တို့ကဟိုရှေ့တိုးနေလားနောက်ပြန်ဆုတ်နေလားတန့်နေတဲ့အခြေအနေမျိုးမှာရှိနေလားရှေ့ရဆွေးနွေးသွားတဲ့ပုံကုတ်နှုတ်ဦးစလုံးကတော့နောက်ဆုတ်နေတဲ့အခြေအနေတွေကိုပို့တွေ့ရတယ်ဆိုရင်အမြင်တွေကိုပြောတော့ပါတယ်ဦးတရားသွေ
းဟုတ်ကဲ့ကျွန်တော်အမြင်ပြောရတော့ချင်းနဲ့တော်တော်ရှုပ်ထွေးရဟိုနောက်ဆုတ်နေရလို့တော့ကျွန်တော်မခံစားမှုဒါပေမဲ့အချိန်ပြင်းနောက်ကိုပြန်ရောက်သွားနိုင်တဲ့အချိန်လေးလို့ကျွန်တော်ခံစားမိပါတယ်အဓိကပြဿနာတော့ဘာဖြစ်လဲဆိုတော့ဒါလူတွေကအခုကျတော့ကိုယ်အခွင့်အရေးကိုကိုယ်သိတာနဲ့လူတွေကများလာတယ်ဘာလို့သို့တော်လည်းတရားအခွင့်အရေးကိုမသိဘူးကိုယ်အခွင့်အရေးတော့အရင်တော့ကျွန်တော်တို့လူခွင့်အရေးနဲ့ပတ်သက်လာရင်ကိုယ်အခွင့်အရေးကိုဘာသာလည်းမသိဘူးနောက်တစ်ခါကိုယ်အခွင့်အရေးကိုငင်းတယ်ခံရတာရှိတယ်လက်တူရှုကြတာရှိတယ်နောက်တစ်ခါအဲ့လိုချက်မှမသိချက်ခဲ့တဲ့ကာလတွေရှိခဲ့တာပေါ့နော်အဲ့တော့အဲ့ဒီအချိန်ကာလတွေလည်းကျွန်တော်တို့အခုရှင်းကြည့်မယ်ဆိုလို့ရှိလို့ရှိတော့ဆိုတော့သူတွေကကိုယ်ခွင့်ရေးကိုသိလာတယ်သိလာတော့မကောက်ပိုလဲပိုလဲလိုချင်လာတာပေါ့နော်အဲ့တော့အချိန်တုန်းကလည်းကျွန်တော်ဗာသိထားမှုလို့ဆိုတော့အခုအခွင့်ရေးကိုကိုယ်သိလာပြီးတော့သူများအခွင့်ရေးကိုဘယ်နဲ့မှမထဲတော့တဲ့ဟာမျိုးတွေကျွန်တော်တို့ဒီကာလမှာကြုံရတယ်ဗျအဲ့တော့ဟိုဟိုတော်တော်ကြာအခုကျွန်တော်လည်းကြားလိုက်တာတော့ကျွန်တော်တို့ဒီနိုင်ငံရေးဘက်ပါနောက်တစ်ခါကျွန်တော်တို့သတင်းမီဒီယာဘက်ပါအခွင့်ရေးတွေမရရှိရငင်းပြခံရတာဟိုနောက်တစ်ခါဟိုဟိုတကယ်အမျိုးသားအလိုက်နဲ့ပဲလိုက်ပေါ့နော်ဟိုသက်သာမုံသက်သာနေမတူတော့မှဒီဆန္ဒပြခွင့်ကိုတော့မှကျွန်တော်တို့ဒီကြည်မင်းဆက်နဲ့ပတ်သက်လို့ရှိလို့ရှိလို့ရှိရင်ကျွန်တော်တို့ဒီဆန္ဒပြတာအစားခက်ခဲတာဒီကျွန်တော်တို့ခွင့်ပြုချက်ရဖို့ကမလွယ်တာလေပေါ့နော်ဒါလေးကိုလုံခြုံရေးတောင်းပြချက်ပဲဖြစ်နိုင်ငံရေးတောင်းပြချက်ကြောင့်ပဲဖြစ်ဖြစ်နောက်တစ်ခါလူသားချင်းကြားသိအကောင်းပြချက်တွေဖြစ်ဖြစ်ဆန္ဒခံရတာလေတကယ်လက်တွေ့မှာရှိနေသေးတယ်ဆိုတော့ဒီခြေနေတဲ့ကတော့ဆုံးယုတ်သွားတာဆက်ကိုကျွန်တော်အမြင်ပြောရရင်တော့ဟိုတော်တော်လေးကိုကျွန်တော်တို့ဒီအရင်ကာလလောက်ရှိကိုအချိန်မီးပြန်သွားနိုင်တဲ့အချိန်မီးပြတ်လို့ပြောရမှာပေါ့နော်ဖြည်းဖြည်းချင်းဆုံးယုတ်လာဆိုတော့ကျွန်တော်ဆုံးယုတ်တယ်လို့တော့မထင်ဘူးတော်တော်လည်းဒီအချိန်မီးဒီအချိန်မီးမထိန်သိမ်းနိုင်တော့ကျွန်တော်တို့က2020လောက်မှာဒီကျွန်တော်တို့ဒီနိုင်ငံရေးအရာပေါ့အကြောင်းလည်းတစ်ခုဖြစ်သွားရင်ကျွန်တော်တို့ကအရင်ကာလကိုတော့ပြန်ရောက်သွားနိုင်တဲ့ဒီသားမျိုးပေါ့နော်ဒုံးကနေကျွန်တော်ဟုတ်ဖြည်းဖြည်းချင်းတော့ငွေနဲ့ဆုတ်သွားမယ်လို့ကျွန်တော်ခံစားမိနေပါရဲ့
ဟုတ်ကဲ့ဟိုအနေရှိနေတဲ့အခြေအနေပေါ့လေဆိုတော့ကျွန်တော်ဒီဟိုဆွေးနွေးခွင့်နဲ့ပတ်သက်လို့ကျွန်တော်တို့ကိုရင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်တူကကျွန်တော်ဒီထိုင်းနိုင်ငံကိုတီးလည်မှုကကိုတီးလည်မှုဆွေးနွေးနေတာလည်းဖြစ်ဖြစ်မင်းမြန်းနေတာလည်းဖြစ်ဖြစ်ဆွေးနွေးမင်းမြန်းနိုင်ပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကတော့ဒီအစိုးရနဲ့စစ်တပ်တို့ဒီမိုကရေစီလို့ပြောနေပြီမဲ့ဒီမိုကရေစီအရောကျွန်တော်တော့မမြင်ဘူးဗျ။ဘာဖြစ်လို့လဲဆိုရင်တော့ဒီမိုကရေစီဆိုရင်တော့လူ့အခွင့်အရေးချိုးဖောက်ရှာမလို့ဘူးเนาะ။ကျွန်တော်တိုင်းရင်းသားတရားတွေမှာတော့မြန်ဝင်ယူတော့เนาะစစ်တပ်တွေတင်ပို့နေတာလမ်းတရာဖောက်ပြီးတော့စစ်တပ်တွေတင်ပို့နေတာเนาะ။နောက်ပြီးတော့လက်နက်ကြီးလက်နက်ငယ်တွေသူတို့တင်ပို့နေတာကားနဲ့တိတ်ပြီးတော့သူတို့အများကြီးတက်နေတာကျွန်တော်တွေ့ရပြီမှာ။ဒီတိကက်ဆဲတစ်ခေတ်မှာเนาะ NCA တစ်ခေတ်မှာသူတို့လောက်ဆောင်နေတာကျွန်တော်တွေ့ရတယ်။ဒါကြောင့်မို့ဒီနောက်နောင်ဟိုเนาะသူတို့ဆက်လက်ပြီးတော့เนาะလူခွင့်ချိုးဖောက်ဖို့အများကြီးရှိနေတယ်ကျွန်တော်မြင်တယ်
ဟုတ်ကဲ့ကိုတီးလည်းမှုဆွေးနွေးရကျေးဇူးပါအခုကျွန်တော်ဒီဆွေးနွေးပွဲကိုပဲဒီ Facebook ကနေပြီးတော့ဟိုတိုက်ရိုက် comment ပေးနေတဲ့လူတွေလည်းရှိပါတယ်သူကတော့တိုင်းရင်းသားနာမည်ပါပဲသူကတော့နော့ချာကောလူဆိုတဲ့တယောက်ပါသူကတော့မြန်မာနိုင်ငံရဲ့လူခွင့်ချင်းတွေနောက်ပြန်ဆုတ်နေတယ်ကျွန်တော်တို့တိုင်းရင်းသားတွေအပေါ်မှာဒီဟိုအစိုးရနဲ့ဒီလက်နက်ကင်အင်အားစုတွေကဟိုနှိတ်ကိုကအနိုင်ကျင့်နေရရှိပါတယ်ဆိုပြီးသူကမှတ်ချက်ပေးထားပါတယ်နောက်ထပ်ကျွန်တော်တို့ဒီဆွေးနွေးပွဲကိုစာပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါတယ်အဲ့ဒီတူကအရင်ဆုံးဒီအမေရိကန်ပြည်အစိုးရမောင်တဒနာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗ
ျဒီမိုကရေစီထုံးငါးရဲ့ကိုအဓိကအဟန္တာပြုနေသူတွေကတော့အမျိုးသားရေးကြီးကြော်သံတွေနဲ့ကိုတိုင်ရေးကိုတိုင်ထောက်ခံပြီးအုပ်ချုပ်ရေးအာဏာတွေကိုဖဲ့ယူထားတဲ့စစ်ကောင်းဆောင်တွေနဲ့ဒေါ်လာရေးကြီးကြော်သံတွေနဲ့ငင်းငင်းရေးကိုမုန်းဒီစိတ်လက်စားချီလိုစိတ်တွေသံတရားစိတ်တွေမယုံကြည်မှုတွေနဲ့ရယူလို့စိတ်ပြင်းထန်နေတဲ့လူမျိုးစုလက်နက်ကိုင်ခေါင်းဆောင်တွေကြောင့်လို့ပဲယူဆမိပါတယ်။တခါနိုင်ငံရေးပါတီတွေရဲ့အားနည်းချက်ကဒီမိုကရေစီအတွင်းကူးပြောင်းရေးအောင်မြင်ချောမွေ့ဖို့အစိုးရနဲ့ဘယ်လိုပူးပေါင်းဆောင်ရွက်ရင်ကောင်းမလဲဆိုတဲ့စဉ်းစားတွေးခေါ်အကြံပြုကြတာထက်မိမိတို့ပါတီအောင်နိုင်ရေးကိုသာပုံမှုအလေးထားဆောင်ရွက်နေတာတွေကလည်းအဟန္တာဖြစ်နေတယ်လို့ယူဆမိပါတယ်။အစိုးဆုံးကတော့အစိုးရအနေနဲ့ဒီမိုကရေစီရဲ့ကြောရုပ်ဖြစ်တဲ့တရားဥပဒေစိုးမိုးရေးနဲ့တရားစီရင်မှန်တိုင်းတဲမှတ်တည်ငြိမ်အောင်လှုပ်လို့မရအောင်စစ်ကောင်းဆောင်တွေကပြည်ထရေးနဲ့တရားစီရင်မှန်တိုင်းကိုထိန်းချုပ်ထားနေမှာပဲ။အုပ်ချုပ်ရေးအာဏာလည်းအပြည့်အဝမရှိ၊ဒီမိုကရေစီစနစ်ကိုအာမခံချက်ပေးထားတဲ့အခြေခံဥပဒေလည်းမရှိ။ဥပဒေပြုခွင့်အခွင့်အရေးတွေလည်းအကန့်အသတ်တွေကြားတဲ့ကလွတ်လပ်စွာအသင်းအဖွဲ့တွေဖွဲ့စည်းခွင့်ရတာတွေ၊ဆွေးနွေးခွင့်ရတာတွေ၊အသင်းတိုင်ကြားခွင့်မလိုတော့တဲ့ကိစ္စ၊လွတ်လပ်စွာခီးသွားလာခွင့်ရရှိလာတဲ့ကိစ္စတွေ၊ပုံမှန်ငါးညပျောက်သွားတဲ့ကိစ္စတွေဟာထင်ရှားတဲ့လူခွင့်ရေးအကာအကွယ်ပေးရေးစွမ်းဆောင်ပေးနိုင်ခဲ့မှုတွေလို့ပဲယူဆမိပါတယ်။
ဟုတ်ကဲ့ဒါတော့ဒီအမေရိကန်ပြည်အစိုးရမောင်တဒနာရဲ့ပေးစာပါဆက်စပ်ကျွန်တော်တို့ဟို လူခွေအခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံမှာနောက်ပြန်ဆုတ်ပြတ်အခြေအနေတွေရှိတယ်ဆိုပြီးသောတာရှင်တွေကလည်းဆွေးနွေးချက်တွေတော်တော်များရှိပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲဆောစောဒီမောင်သဒ္ဒနာရဲ့ထောက်ပြချက်ထဲမှာဒီတိုးတက်မှုအပိုင်းတွေရှိတယ်ဆိုပြီးသူ့အမြင်ကိုတော့ပြောရလဲရှိပါတယ်။ဆိုတော့ဆရာဦးသိန်းသန်းဦးခင်ဗျာကျွန်တော်အနေနဲ့ဟိုလူခွေအခြေအနေနဲ့ပတ်သက်လို့တိုးတက်မှုအပိုင်းတွေအနေနဲ့ရောပြောနိုင်တဲ့ဟာမျိုးတွေမရှိတော့ဘူးလားဆရာ
။ဟိုရှိတဲ့အပိုင်းတွေရှိပါတယ်။ဒါပေမဲ့ဆိုတော့ဟိုအချိန်ကြီးတဲ့အခြေအနေကဒီလိုဆိုရဘူးဗျာ။ဒီလိုဆိုရဖြစ်တဲ့အခါကျတော့သူတို့ပေါင်နေကတော့ဒီကုဒတနာကြောတာဘုမှန်တဲ့လားမှန်ပါတယ်သူတို့ပေါင်နေရတော့သူတို့ပြီးနေတဲ့ခွင့်ကြီးတွေပြရတော့ရဒါပေမဲ့ခုနလိုကိုဟာကိုခေါင်းတခြားကိုတခြားဖြစ်တဲ့အခါကျတော့စိတ်သွားတိုင်းကိုမပါနဲ့ဥပမာ1950ပြည်နှစ်ရေဝစီမံဥပဒေကိုအစ်တန်းထောက်ပြန်တဲ့သူတွေမျိုးဖြတ်သိမ်းနိုင်ရအမှန်ပဲဗျငါဒီနိုင်ငံကြီးနာတွေကအဓိကအားဖြင့်ရည်စူးတဲ့အင်္ဂလိပ်ကသူ့ကိုဆန့်ကျင်တဲ့ဘယ်အောင်ဒီနိုင်ငံသားတွေကိုရည်စူးတဲ့ဒီအဲစင်းဥပဒေလိုဟာမျိုးကိုဖြတ်သိမ်းနိုင်တာမှန်တယ်တို့ရတယ်ပါတက်လာတယ်အဲ့ဒီစာ66ခါကြီးလို့တက်လာတယ်ငါငါခါဝီကိုအုတ်ချုပ်သူတွေကိုယ်တိုင်ကညီညီချိတ်ရသုံးတာတဲ့အနေထားတွေရှိနေတယ်ကအစ်စ်နေတော့ဒုခွင့်ကြီးအနေနဲ့ပြောရရင်တော့ခုနကဒီကျွန်တော်တို့ဒီပြည်ရင်းညီညီနဲ့ပတ်သက်ရင်ပြည်ရင်းစစ်နဲ့ပတ်သက်ဆက်ဆက်တိမခံတဲ့နေသားမျိုးတွေဒါပေမဲ့အစိုးရလည်းဒါတော့ကြည့်နေရတာပေါ့ဗျာတော့တစ်ဖက်ကဟိုဒါမျိုးလုံးဝပြောမခံတာဒါမျိုးနဲ့ပတ်သက်လို့ဘယ်သူမှပြင်းလို့ခွင့်မပေးတာဒါရင်းလက်ခွင့်ဆူရမှာလည်းပဲဟိုဒုံညူကြီးအကြောင်းပြချက်နဲ့ပေါ့ဗျာဒါနေလို့ဒီဖိမိတ်တာတွေကတော့ရှိနေတာအမှန်ပဲကြဟိုကျွန်တော်တို့အခြားကဏ္ဍတွေကပြောလို့ရပါတယ်ကျမ်းမာရေးတို့ပညာရေးတို့တိုးတက်တာတွေရှိပါတယ်ကျွန်တော်တို့ခေါင်းအီးအီးထားပြီးတော့ဒါတဲ့လူ့အမျိုးတွေပြောရင်ရတာပေါ့ဗျာဒါတို့ပြောလို့ညလာဖမ်းမှာမကြောက်အောင်ကြာတော့ကိုယ်ဆုံးရပြန်တာတို့ရတယ်ခုနလိုဘယ်လိုလားအပ်တဲ့အစိတ်ပိုင်းတွေရှိတယ်နောက်သူတို့ကဖိနှိပ်ချုပ်ချယ်မှုတွေလုပ်နေတယ်အဲ့တော့ဟိုအစိုးရရေလို့ပေါ့တိုင်းပြည်ရဲ့မျက်နှာအခြေအနေကတော့ကျွန်တော်တို့အကန့်အသတ်အဟန္တာတွေရှိနေတယ်ပြည့်နော်ဆက်ပြီးလို့ပြောရမှာပ
ါဟုတ်ကဲ့မမေစပယ်ကြီးသဘောထားကမြန်ကျွန်တော်ဆက်ဆိုဒီမောင်တသနာရဲ့ဖေးစာမှာတော့သူကတိုးတက်မှုတချို့ရှိနေတယ်ဆိုပြီးသူကထောက်ပြတာရှိတယ်ဆိုတော့ကျွန်တော်ကလူခွေရဲ့ခြေရင်းနဲ့ပတ်သက်လို့ဒီအရသာဆိုးကလက်ထက်မှာတိုးတက်တဲ့အပိုင်းတွေရှိတယ်ဆိုတာမျိုးပြောနိုင်တာတွေရောဘာတွေများရှိမယ်လို့ယူဆလဲခင်ဗျဟု
တ်ကဲ့အဲ့တော့ကျွန်တော်တို့ကအရာခတ်တဲ့ရောအကျိုးမြင်နေတာတော့မဟုတ်ဘူးပေါ့လေအဲ့တော့ဟိုတိုးတက်ပြောင်းလဲတာတွေလည်းရှိပါတယ်ကျွန်တော်တို့လည်းအဲ့ဒါကိုတော့ထောက်ခံပါတယ်ပေါ့ဥပမာကျွန်တော်တို့အရက်ဖက်လူမှုအဖွဲ့အစည်းတွေအနေနဲ့ပေါ့အထူးသဖြင့်ဒီအမျိုးသမီးခွင့်ရေးနဲ့အမျိုးသမီးများပေါ့အကျန်းဖတ်မှုလှုပ်ရှားမှုတွေကျွန်တော်တို့လုပ်တဲ့အခါမှာအရင်အစိုးရလက်ထက်တွေတုံးကဖြတ်ပေါ့နော်အရင်မြစ်တွေတုံးကဖြတ်တော့ကျွန်တော်တို့လည်းအများကြီးပဲဒီတာဝန်ရှိတဲ့သူတွေရဲ့အားပေးထောက်ခံမှုတွေလိုက်လျောမှုတွေပေါ့နော်အဲ့ဒါတွေကျွန်တော်တို့ပုံမရရှိလာတာတွေလည်းရှိပါတယ်ပြီးတော့ဒီရတဲ့လူမှုဖက်စီလို့ပြောတဲ့အခါမှာလေကျွန်မအမြင်ကတော့အကြောင်းအရာပေါ့မူတည်ရလို့ဖြစ်ပါတယ်နိုင်ငံရေးနဲ့သက်ဆိုင်တာနိုင်ငံရေးနဲ့သက်ဆိုင်တဲ့ကိစ္စတွေမှာဆိုပြီးပို့ပြီးတော့ဟိုဆက်ဆက်ကြည့်မခံဖြစ်ပြီးတော့ပေါ့နော်ဒါပေမဲ့လည်းတိတ်နိုင်ငံရေးနဲ့မနှီးနွယ်ဘူးလို့ယူဆတဲ့အကြောင်းအရာတွေဆိုရင်တော့လေဟိုတို့နိုင်ရောပေးနိုင်တဲ့အရာတွေလုပ်ပေးနိုင်တဲ့အရာတွေကိုတော့အရင်အစိုးရလက်ချက်ပေါ့အရင်မြစ်တွေဖက်တော့ပို့ပြီးတော့မှဟိုလိုက်လိုက်လျောလျောနဲ့ကုညီဆောင်ရွက်ပေးတာပဲစံပေးပေးတာပဲတော့ရှိပါတယ်ဒါပေမဲ့လည်းကျမတို့ကဟိုရှေ့တလန်းတိုးရင်နောက်နှလန်းဆုတ်တလို့ဖြစ်တာပေါ့နော်ဟိုရေဘူးကအားဖြင့်ကျမတို့ကဟိုထုတ်ကြည့်မယ်ဆိုရင်တိုးတက်ပြောင်းလဲမှုဘာမှမရှိဘူးလို့ပြောလို့မရပါဘူးကျမတို့တိုးတက်ပြောင်းလဲမှုတွေအမဲငယ်ရှိတော့များလေဒါပေမဲ့အများစုကိုကျမတို့ခြုံပြီးကြည့်မယ်ဆိုရင်တော့လူခွင့်ရေးချိုးဖောက်ခံရတဲ့အခြေအနေတွေကိုလည်းဒီအရသာအစိုးရအနေနဲ့ပေါ့နော်ကျမတို့ဒီသူကညော်လင့်ထားတဲ့လိုမျိုးနိုင်နိုင်နေနေကြိုက်တွေ့နိုင်တာမျိုးမရှိတာတွေစိတ်အားရဒီနဲ့ဖွယ်ရမရှိတာတွေတော့အများကြီးပါပဲပေါ့အဲ့တော့ပြောကြတော့ရှိပါတယ်ဒီတူလူလူကညော်လင့်ချက်ကစီးလို့နာဖို့ပေါ့နော်အဲ့တော့ဒါသားတွေအကုန်လုံးကဟိုနေ့ချင်းညချင်းဖြစ်နိုင်ဘူးဆိုတာကိုကျမတို့နားလည်လက်ခံတော့ကြလဲတစ်ဖက်ကကြတော့အရင်တုန်းကမဖြစ်ခဲ့တဲ့အခြေအနေတွေမရခဲ့တဲ့လူတွေရဲ့အခြေခံအခွင့်အရေးတွေကိုစောင့်ကြည့်ပေးနိုင်လိမ့်မယ်အစိုးရဖြစ်တယ်လို့ကျွန်တော်တို့အားလုံးကယုံကြည်အားကိုးပြီးတော့ဟိုရွေးကောက်ပြီးနောက်ခဲ့ကြတာ哦အဲ့ဒီခါကျတော့ဒီဟိုမျောလင့်ထားတဲ့လောက်မဖြစ်တာကိုတော့ကျွန်တော်တို့ကဟိုတစ်ဖက်မှာလည်းဝေဖန်ထောက်ပြရဲဆိုတာမုန်းလို့တော့မဟုတ်ဘူးပေါ့လေအဲလိုအပ်ချက်တွေရှိနေသေးတာဒီချက်ပို့ပြီးတော့ဟိုကောင်းမွန်ကြောင်းနေအောင်လုံနိုင်ရဲ့သားနဲ့လုံသိရဲ့သားနဲ့မဖြစ်နေတာတွေကိုတော့ကျွန်တော်တို့ကအဲပြောရမှာပဲထောက်ပြရမှာပဲပေါ့နော်အဲ့တော့တိုးတက်ပြောင်းလဲမှုတွေကဟိုခြေကလန်းတိုးတယ်လို့ဆိုနိုင်ပေမဲ့လည်းတစ်ဖက်မှာအဲဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေတကယ်လွတ်လပ်ခွင့်တွေနဲ့ပတ်သက်ပြီးတော့လယ်သမားတို့အလုပ်သမားတို့ကျွန်တော်တို့အခြားဒီအဲမြေယာတရားစတာနဲ့ပတ်သက်တဲ့အခွင့်အရေးတွေနဲ့ပတ်သက်ပြီးတော့ဆိုရင်တော့
ဒီနမနေနေကြတဲ့နိုင်ချင်းမရှိတဲ့အတွက်ကျမတို့ကဖြစ်တလန်းတိုးတိုင်းမမလန်းလောက်ဆက်နေကြလို့ဖြစ်တယ်လို့ပဲကျမကလည်းအဲ့လိုပဲဖြစ်ဆက်ပြောချင်ပါတယ
်။ Okay မမေစကကြီးဆွနေရကျေးဇူးပါ။ကျွန်တော်တို့ဒီမှာဆွနေဝဲဒီ Facebook ကနောက်ထပ် match တခုလည်းတွေ့ပါရဲ့။သူကတော့ Dokin Thefu ဆိုတဲ့ account ပါရှင်မှာသူကတော့ပြောင်းလဲပါတယ်။အဟောင်းကိုဖြည့်ဖြည့်နေရတာတော့နည်းနည်းတော့ကြာတာပေါ့ဆိုပြီးသူက match ပေးပါတယ်။နောက်ထပ်ကျွန်တော်တို့ဒီ Facebook comment တချို့လည်းရှိပါသေးတယ်။မဆုံမွန်ဖတ်ပြပေးပါဦးခင်ဗျ။
ဟုတ်ကဲ့ပါရှင်ဇောတူနန်းဆိုတဲ့အကောင့်ကတော့စားဖားတွေညီညွတ်နေသည်များကာလပတ်လုံးလူခွေးဆိုတာရှိမှမဟုတ်ပါဘူးတဲ့နောက်ကရှင်ရှေ့ကရှုပ်နေမှာပါပဲတဲ့မထွေးဆိုတဲ့အကောင့်ကတော့ပွေ့ပွေ့လင်းလင်းပြောမယ်ဆိုရင်ဒီမိုကရေစီထွန်းကားရေးကိုစစ်အာဏာရှင်လူတစုနဲ့အပေါင်းပါတွေကကိုကိုကျိုးကိုသာကြည့်ပြီးတော့အစွန်းရောက်ဝါဒီတွေကအဟန့်အတားဖြစ်နေတာပါတဲ့ကိုကျော်နိုင်ဆိုတဲ့အကောင့်ကတော့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအဟန့်အတားဖြစ်နေတာကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပါတဲ့ဒါကိုဘယ်သူမှမပြင်နိုင်သေးပါဘူးတဲ့နောက်တစ်ခုစစ်တပ်ပါတဲ့တိုင်းပြည်ကိုပြက်စီအောင်စစ်တပ်ကလုပ်နေတာပါတဲ့ဘာကြောင့်လဲဆိုတော့လူမျိုးသုံးတက်ဖြတ်မှုတွေနဲ့ ICC အထိရောက်အောင်လုပ်ခဲ့လို့ NLD အစိုးရဘက်ကဘာမှလုပ်လို့မရဘူးဖြစ်နေပါတယ်တဲ့2008ကိုလည်းသူတို့မပြင်ရဲဘူးငြိမ်နေတယ်တဲ့ဒေါ်စုကလည်းစစ်တပ်ကိုမပြောရဲတော့ပြည်သူတွေကဘယ်သူကိုအားကိုးရမှာလဲဆိုတာပြောပါအောင်နဲ့ရှင်
โอเคเชื่อซื้อว่านอกสารซาเราเจอเรา email เนี่ยโพสต์ท่าบาอูติงงวยဆိုပြီးတော့ยะตาซูอ่ะเล็ดแท้มาแหละลูกควยกาวเวเพจเนี่ยปัดตะบีไต่บีที่อย่างสาวเนี่ยน่ะไม่ရှိဘူးလို့ထင်မြင်ယူซะပါတယ်တဲ့ယူซะတဲ့အကြောင်းကအခြားဘာသာဝင်ရဲ့အခမ်းအနားလေးကိုလိုက်ပိတ်ပြင်းပိတ်ပြင်းတဲ့သူတွေကိုလည်းအေးအေးယူမှုမရှိလွတ်လပ်စွာယုံကြည်ကိုယ်ခွဲခွင့်ဆိုတဲ့လူခွေးကာဝယ်မှုမရှိခြင်းတန်းသာဒေတာအထူးသဖြင့်တိုက်ပွဲများဖြစ်နေတဲ့ဒေတာတွေမှာလည်းလူခွေးချိုးဖောက်မှုတွေကဇက်တိုက်ဖြစ်နေတယ်လို့ကြားသိရခြင်းတရားဥပဒေစိုးမိုးမှုအားနည်းနေခြင်းဟာလည်းလူခွေးချိုးဖောက်ဖို့အားပေးနေတယ်လို့မျိုးဖြစ်နေခြင်းတို့ကြောင့်လူခွေးနဲ့ပတ်သက်လို့အကာအကွယ်ပေးနိုင်မှုအားနည်းတယ်လို့ဆိုရပါမယ်ဒီမိုကရေစီခွင့်ရေးကိုအမျိုးချစ်တာတို့ငါတို့ဘာသာမှငါတို့ဘာသာတို့လူနည်းစုတွေအပေါ်နားလည်မှုမပေးနိုင်တာတို့ငါတို့မှမရှိရင်တိုင်းပြည်ပျောက်သွားမယ်ဆိုတာတွေကအနောက်ရှက်ဖြစ်စေတယ်လို့2008ဖွဲ့စည်းပုံအခြေခံဥပဒေကတော့ဒီမိုကရေစီအဟန့်တာခေါင်းကျုံးလို့ထင်မြင်ယူဆပါတယ်ခင်ဗျာဆိုပြီးသူကရေးပါတယ်ဆိုတော့ဟိုသတင်းစာဆရာတူအနေနဲ့ဆရာဦးတရာတူရဲ့အမြင်လည်းကြားချင်ပါတယ်ဆိုတော့ကျွန်တော်ဒီမိုကရေစီတိုးတက်ရေးမှာဘာတွေကအဓိကအဟန့်တာဖြစ်နေတာလဲလူလားစနစ်လားတချို့ကတော့ခု2008ကြောင့်လို့လဲပြောတယ်တချို့ကကြားရတယ်ဒီလိုဟိုအစွန်းရောက်တဲ့လူရဲ့ဟိုလောရတဲ့ကြောင့်ဆိုပြီးထောက်ပြရလဲရှိဆိုကျွန်တော်စီမှာဖြစ်နေတာအဓိကအဟန့်တာလူလားစနစ်လား
အဓိကတော့ဗျာဟိုတစ်ခုလုံးလို့ပဲပြောရမှာပဲဒါကြောင့်ကျွန်တော်သဘောအစားပိုင်းမှာကျွန်တော်ပြောတဲ့အခါမှာကျွန်တော်တို့ရဲ့အခြေအနေရှုပ်ထွေးနေတယ်ဆိုတာကဒါကိုပြောတာဗျာဘာလို့ဆိုတော့တို့ဒီတောင်းအစိမ်းကြီးပေါ့နော်2008အခြေခံဥပဒေရတယ်သူကဒီပေါ်စီအခွင့်အရေးတော်တော်များပေးထားတယ်ဗျာတော့ပြန်ပြီးတော့ပိတ်ထားတဲ့ဘက်တော့ရှိတာပေါ့သူကလည်းတော်တော်ပေးထားတယ်ပြီးတော့ကျွန်တော်တို့အခုအုပ်ချုပ်နေတာလေဒီမိုကရေစီအစိုးရတခါတစ်ချိန်လုံးကျွန်တော်တို့ဒီမိုကရေစီအတွက်အတိုက်ခံလုပ်ခဲ့တယ်ကျွန်တော်တို့ဒါကဒီမိုကရေစီခေါင်းဆောင်တော်စသဖြင့်ကိုယ်ဦးစီးဥဆောင်လုပ်ခဲ့တယ်ကျွန်တော်တို့အစိုးရပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးမှာဈေးခွင်နဲ့ပတ်သက်လို့အခုလိုမေးခွန်းထုတ်စရာရှိတာကဘာကြောင့်လဲဆိုတဲ့အခါကျွန်တော်စီစဉ်ခါကျနှစ်ခုလုံးရှိတယ်ဘာဖြစ်လို့လဲဆိုတော့လူကလည်းတက်တနာကိုကျွန်တော်တို့ဒီခုံချုပ်မှုတွေလူတွေရဲ့မျက်နှာမှုတွေလူခွင့်ရေးဆိုင်ရာမျက်နှာမှုတွေနဲ့ပတ်သက်ပြီးတော့ဟလာဟိုအမခံပြီးရက်ဒီရပဲကျွန်တော်တို့ဒီဟိုကျွန်တော်တို့တရားရုံးဟာမျိုးတာလူအဟောင်းတွေနဲ့ဖွဲ့စည်းထားတာဆိုတော့သူတို့ကအစ်စ်နဲ့ထားစားမှုတွေရှိတဲ့အခါကျတော့ကျွန်တော်တို့အခွင့်အရေးဘက်ကနေမရနိုင်ဘူးဘူဝေတို့အာနာတို့ဘက်ကလည်းသူတို့ကရက်ဒီဆိုပြီးတော့အောက်ဦးတွေဒီလိုအခြေခံအောက်ဦးတွေကလည်းကျွန်တော်တို့ဒီဟိုဘာတော့လူအဟောင်းတွေဖြည်းထားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီလူတွေအခွင့်အရေးတွေဘက်ကနေပြောမရက်ဒီနိုင်ဘူးအခွင့်အရေးပေါ်မှာစံညုံတစ်ခုဒေတာဒီမိုကရေစီစံညုံနဲ့ရက်ဒီနိုင်တာမျိုးမရှိတာလေဒါသာသနာတစ်ခုပေါ့နော်ဟုတ်တော့ပြဿနာတစ်ခုကကျွန်တော်စိုးရိမ်ပြီးတဲ့အမှန်တန်စိုးရိမ်ပြီးတဲ့အချက်တစ်ခုကပါလဲဆိုတော့ဒီဟိုဒီမိုကရေစီကိုအချိန်မရွေးကျွန်တော်တို့ဟိုဆွဲထားလိုက်နိုင်တဲ့အယူဆတစ်ခုကအချိန်တစ်ချိန်မှာသူအပြန်အားကောင်းကိုစူးစမ်းလာတယ်အဲ့ဒါပါလဲဆိုတော့အမျိုးသားရေးပဲဒီတိုင်းပြည်ရဲ့ဒီလွတ်လပ်ရေးဟလာအမျိုးသားအကျိုးစီးပွားစီဒီမိုကရေစီတက်ဖို့ရေးတည်တယ်ဆိုတော့အယူဆပြက်ကတစ်ခါတစ်ခါမပြန်ကောင်းတော့ပါလဲကျွန်တော်အထူးသဖြင့်အခုလိုမျိုးရခိုင်ကိစ္စလိုမျိုးနိုင်ငံတကာနဲ့ဖြစ်တဲ့အချိန်မျိုးမှာဒီမိုကရေစီကဒုတိယအလားတန်းကြီးရဲ့လွတ်လပ်ရေးအထောက်အကူအနာပထမဆိုတဲ့ idea ကိုပြန်ပြီးထိုးတင်လာဒါကကျွန်တော်တို့အားလုံးကိုဒီမိုကရေစီကိုအမှန်တန်ချိန်ချောက်နေချိန်ချောက်မှုတရရှိနေတယ်ဆိုတော့ပြောမယ်ဆိုလို့ရှိလို့ကျွန်တော်တို့လူခွင့်ရေးနဲ့ပတ်သက်လို့ကစိတ်မအေးရသေးဘူးအာမခံချက်မရှိသေးဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့စနစ်ကလည်းအာမခံချက်မပေးနိုင်သလိုလူတွေကလည်းကျွန်တော်တို့ဆော့တယ်ဒီမိုကရေစီလူအခွင့်အရေးတွေစနစ်စံရုံးနဲ့ညီတဲ့အခွင့်အရေးတွေကိုရမှဖြစ်မယ်လို့ခံယူတဲ့လူတွေကတကယ်နေရာတွေမှာမရှိဘူးတရားစီရင်ရေးအုပ်ချုပ်ရေးဟလာကျွန်တော်တို့ဥပဒေပြည်ရေးတွေမှာခိုင်အလုံးလုံးတော့မရှိတဲ့အတွက်ကြောင့်မလို့ကျွန်တော်လူရောစနစ်ရောအာမကောင်းတဲ့အတွက်ကြောင့်မလို့အချိန်ကြီးကျွန်တော်တို့နောက်ကိုပြန်ရောက်သွားနိုင်တယ်ချိန်ကြောင့်မရှိရဲ့ဆိုတာကျွန်တော်တို့မြင်ရပါတယ်
โอเคกูที่อาทิตย์สุดนี้เจอสิว่าสรุปมาฉันรู้ที่ตัวฉันเดียวกับเฟซบุ๊กอันนี้มาเช็คปีที่แล้วทุกคนเลือกไปว่าเลยแล้วท็อกเองมูยตัวเราสิ่งที่คู่ชกกันทั้งหลายดูดีจังฮันท้าพี่นี่ราวาสุริตัวมาเช็คไปว่าเลยสรุปฉันรู้ที่สุดนี้ว่าตัวกูฉันรู้อีเมลปีเนี่ยสุดนี้ทั้งหลายปกติอะไรสิ่งนี้ไปเลยอุลาทงตะโกมิวติกเป็นสาวนั่นเราไม่พัฒนาไปว่าคุณเ
นี่ยสิ่งนี้ก็ว่ามาฉันรู้เลยสุดนี้ไปสิလူအခွင့်အရေးနဲ့ဟာအခုနှစ်ခုနှစ်ဆယ်ပြည့်ခဲ့ပြီကျွန်တော်တို့မြန်မာနိုင်ငံမှာ1988ခုနှစ်ရှစ်လီလုံအရေးတော်ပုံကာလဒီဇင်ဘာလ10ရက်နေ့ဒီငိမ့်အဖွဲ့ချုပ်မှာပထမဆုံးအကြိမ်ဖြစ်ကျင်းပခဲ့တာဟာလည်းအခုအနှစ်30ပြည့်ခဲ့ပါပြီပြန်ကြည့်ရင်မြန်မာနိုင်ငံလူအခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂမှာတရားဝင်စုံစမ်းအရေးယူကင်တွေရေးပနာမစုံစမ်းရေးပြုလုပ်ဖို့မစ်ဆာရာကိုအိုကာတာလာရောက်ခဲ့တဲ့1992ခုနှစ်ကနေအခုဆိုရင်နှစ်ပေါင်း28နှစ်တိုင်ခဲ့ပါပြီ1992ခုနှစ်ကစလို့28နှစ်ကြာအထူးကိုယ်စားလှယ်ပေါင်း5ယောက်ကလူအခွင့်အရေးကော်မရှင်တွေနဲ့အထွေထွေညီလာခံကိုတင်ပြအစည်းအခမ်းအနားတွေဟာစာမျက်နှာထောင်နဲ့ချီအောင်ရှိနေတာပါဒီကနေ့နောက်ဆုံးအခြေအနေကတော့အားလုံးသိတဲ့အတိုင်းမြန်မာထိတ်တန့်စစ်ကောင်းဆောင်တွေကိုလူသားအပေါ်ကျူးလွန်တဲ့ဆွဲချက်တွေနဲ့နိုင်ငံတကာရာဇဝတ်တရားရုံးတင်တရားစွဲဖို့ပြောဆိုလုပ်ကိုင်နေတာတွေထွက်ပေါ်လာတဲ့အထိဖြစ်လာနေတာပါအထင်ရှားဆုံးက1980ဂျနီဗာပြတန်းချက်ဖြစ်တဲ့အယက်သားတွေအပေါ်အတုံးမပြူရလို့ပိတ်ပင်ထားတဲ့မီလောင်ဘုံမီဆုံးဖြူဘုံတွေတုံးပြီးငြိမ်းချမ်းစွာတပိတ်စကန်ဖွင့်ဆန္ဒပြတဲ့တန်ဃာတော်တွေကိုပြစ်ခတ်နေနေမှုကြောင့်တန်ဃာတော်တရားကျော်မီဆုံးတပ်လောင်ကျောင်းမှုပြင်းထန်စွာခံစားရတဲ့လက်ပရောင်းတော်ဂျီနီစီမံကင်အရေးအခင်းမှာနောက်ဆုံးကတော့အရင်စစ်အမြင့်မြေကဆိုတဲ့အတိုင်းစစ်အာဏာရှင်စနစ်ဆိုတဲ့စစ်အာဏာရှင်တွေပါပဲတရားဥပဒေမှာတော့ပြစ်မှုမြောက်ဥပဒေအရတာဝန်ရှိမှုမှာပြုလုပ်မှုနဲ့ပြက်ကွက်မှုနှမျိုးစလုံးဟာရဇဝတ်ပြစ်ဒဏ်ထိုက်တဲ့ဥပဒေအခြေခံသဘောရှိတာမို့စစ်ဖက်ရောအရက်ဖက်ပါဥပဒေအရတာဝန်ရှိလာမှဖြစ်ပါကြောင်းပြောချင်တာပါပဲဗျာ
။ဟုတ်ကဲ့ဒါကတော့ဦးလာထွန်းတကောမျိုးသက်ကပေးစားပါ။ဆိုတော့သူ့စာထဲမှာစင်နာရှင်မွေစိုးကအဓိကတရားခံလို့ဆိုရင်လည်းဟိုသူထောက်ပြတာတခုကစိတ်ဝင်စားကြကောင်းပါလေ။တချင်ချင်းမှဒီအရသားဆိုးအနေနဲ့လည်းပဲတာဝန်ခံဆရာကြီးရှိလာနိုင်တယ်ဆိုတော့သူထောက်ပြပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးတင်းတန်းဝေးကျွန်တော်ဒီဖြစ်စမြဒီစစ်တပ်နဲ့ဖွဲ့စည်းပုံပုံကိုပဲကျွန်တော်တို့ပုံချနေလို့ဖြစ်နိုင်မှာမလားဘာဖြစ်လို့လဲဆိုတော့အခုကိုပဲဒီအရသာအစိုးရနဲ့ဒီအစိုးရဦးဆောင်နေတဲ့ဟိုဒေါက်ဆတ်စုကြည်ပေါ်မှာနိုင်ငံတကာရဲ့သဘောထားအမြင်တွေကလည်းတိတ်ကောင်းလာတာမဟုတ်ဘူးဆိုတော့အားလုံးလည်းသိပါတယ်ဆိုတော့ဒါကိုအစိုးရအနေနဲ့ဘလို့ရင်ဆိုင်ဖြစ်ရှင်းနိုင်တဲ့နည်းလမ်းတွေများရှိမလဲဆောင်းတင်းတန်းဟု
တ်ကဲ့ဗျာဟိုကြီးပုံရတော့ကျွန်တော်ဒီကိုတရားသေးကိုတော့ကုလားတုံးတကူကုလားတုံးတော့သဘောတူပါမှာပါဟိုစစ်အာဏာရှင်စနစ်ကောလူတွေရောပေါ့နော်ဒါကလူတွေရောကြောင့်ဖြစ်တယ်အဲ့တော့ရတစုကတော့သူဝက်ကသူအစုရဖြစ်တဲ့အခါကျတော့တာဝန်ခံနေရတာပေါ့ဒါပေမဲ့ကျွန်တော်တို့ဒီမှာဖြစ်ပေါ်နေတဲ့ထူးခြားတဲ့အခြေအနေတွေရကြတော့ခုနလိုပြည်ရေးတို့တာဝန်ရေးတို့ဒေသရေးတို့ဆိုရတစုကမတုံ့နိုင်မသိနိုင်တဲ့အခြေအနေတွေရှိတဲ့အခါကျတော့အကုန်လုံးကိုလည်းပဲဟိုကျွန်တော်နိုင်နိုင်နေနေကိုပြန်နိုင်နေနေတာမရှိဘူးတို့ရတယ်သူကရွေးချယ်ပြင်ရောက်ခံထားတဲ့အစိုးရဖြစ်တဲ့အတွက်ကြောင့်ပေါ့အင်တာလိုက်တော့တာဝန်ရှိတာပေါ့ဗျာခုနပြောခဲ့တဲ့ဟိုကိုတရားကြီးကြိုးတယ်လို့ပဲ2008ဖွဲ့စည်းပုံအခြေအနေကြီးကတော့ဒီကျွန်တော်တို့ဒီလူခွင့်ရတဲ့ဒီမိုကရေစီအတွက်တကယ်ကိုစုညောင်းခလုတ်ကတဲ့အကြီးကြီးပါပဲဒါကြီးကိုမဖယ်ရှားနိုင်ကြဗျာကျွန်တော်တို့လုံလောက်တဲ့ယာနှုံးပြီတော့ကျွန်တော်တို့ဒီမိုကရေစီနဲ့လူခွင့်မရနိုင်ဘူးအဲ့ဒီလိုပဲအခုအစိုးရတက်တဲ့ကကျွန်တော်တို့ဒီရေးရေးတယောက်ရှိတဲ့ထွေထွေအုပ်ချုပ်ရေးဌာနတို့အရေးကြီးတဲ့ဌာနဆိုင်ရာတွေပေါ့ဗျာအသီးသီးတွေမှာငကူတွေကငကူတပြင်းစမှန်တပ်သားတွေတချို့တလန်နောက်ချန်တဲ့လူတွေရှိကြတာနော်အဲ့ဒီလူတွေရဲ့နှလုံးသားထဲမှာဟိုမလွဲမဆောင်သားလို့ဒီစိုးရတက်ဟုတ်တယ်ဗျာသူတို့သစ္စာခံတာအရင်ဆက်ရတယ်ဆက်ကိုသစ္စာခံနေကြအဲ့ဒါအပြင်ခုတည်းတယောက်ပြီးတယောက်ထပ်ခံနေရတာလည်းပဲဟိုတိတ်မကင်းရမကင်းကြောင်းနေပြီးဖြစ်တော့ကျွန်တော်ရင်လေးစရာဖြစ်တာပေါ့ဗျာအဲ့တော့လူပုဂ္ဂိုလ်ရတယ်ပဲတချို့ကိစ္စရတည်းဟာကျွန်တော်မယုံသင်တာဖြစ်တယ်ဗျာအစိုးရကအကြည့်မျိုးပြတ်သွားအောင်အပြည့်ပြည့်စရာအောင်တမင်လုပ်နေသလားလို့ယူဆရတယ်အဲ့တော့ခမမေးတယ်မေးခွန်းကိုချုပ်ပြောလို့ဆိုရင်စနစ်ကောလူကောမကောင်းဘူးနော်အဲ့ဒီမှာအရသာစုဝင်တယ်ကြတော့ဒါကိုကျော်လွှားနိုင်စွမ်းမရှိသေးဘူးကျုပ်လည်းဆိုရင်တော့တမရကကျော်တွားနိုင်တဲ့အာဏာတွေဟောဒီမကျောင်းကပေးထားတယ်ရေကုန်ရရှိလို့ပဲပုံမှန်58ရတမရဟာအထွတ်ထိပ်ပုဂ္ဂိုလ်ဖြစ်တယ်နော်ပုဂ္ဂိုလ်ဖြစ်တယ်တရားကို69ကကြီးအရာကျွန်တော်တို့နိုင်ငံတော်တမရဟာစက်အားလုံးရဲ့အကြီးကြီးဖြစ်တော့သူလုံနိုင်တဲ့အခွင့်အာဏာတွေသုံးနိုင်တာတွေရှိနေရပုံမှန်200နှစ်တူပါလို့ပုဂ္ဂိုလ်အသက်ဖွဲ့ပြီးတာလို့ဆိုတော့ဒါတွေကလည်းပဲအာနိုင်ငံကြီးပြဿနာပဲဘလောက်သူသိဝင်ရှိတယ်တစ်ဖက်ကဘလောက်ကြီးလက်ခံမလဲဆိုတော့နိုင်ငံကြီးကခြေကြီးရာတွေရှိတဲ့အခါကျတော့ဥပဒေတော်အရာတော့ဒီအစိုးရကအခုကသူတို့ကအတင်းတင်းတနက်နဲ့ပြည့်တက်လာတာမဟုတ်ဘဲနဲ့လူလူကမင်းနဲ့ရွေးကောက်ပြင်ရောက်တာဖြစ်ပြီးတော့တွေ့ဝိုက်ပြီးတော့ဟိုတာဝန်ရှိနေရတဲ့အနေအထားမျိုးဖြစ်တယ်လို့ကျွန်တော်ပြောပါမှာ
ဟုတ်ကဲ့ဆောင်းခင်းဆောင်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီအချက်အနေနဲ့ကျွန်တော်မတ်မေစပယ်ပြီးပဲဟိုဆွေးနွေးချက်ကိုလည်းကြားချင်ပါတယ်လက်တလုံးတစ်ခုရှိတာကျွန်တော်ဖွဲ့စည်းပုံပြင်ဖို့ဆိုတာလည်းပဲဟိုဟိုတော်တော်နဲ့ဖြေဦးမှာမဟုတ်သေးပါဘူးနောက်တစ်ခုကဒီလူခွေချိုးဖောက်မှုတွေနဲ့ဆက်နွယ်နေတဲ့ဒီငင်းငင်းကိစ္စလည်းချက်ချင်းလငယ်အကောင့်ထဲပေါ်အောင်မဲ့အခြေအနေမှာမရှိပါဘူးဆိုတော့ဒီလိုအခြေအနေမှာလူခွေအခြေအနေတွေတိုးတက်အောင်လှုပ်တင်တာလုံနိုင်တာတွေဘာတွေများရှိမယ်လို့မတ်မေစပယ်ပြူလို့မြင်လဲခင်ဗျ
ဟုတ်ကဲ့ဒီကရမ်းမှာလို့ဖက်စပို့ဒီကဥ်တွေပြင်လာတော့နေကြေးဖြစ်တယ်လို့လို့ပေါ့အရန်ခက်ခဲရှုပ်ထွေးပြီးတော့ဟိုချိဖို့ကိုင်ဖို့ခက်တဲ့အရာတွေကိုမလုပ်နိုင်တာကိုကျွန်တော်တို့ကဟိုထားပါတော့ပေါ့နော်ဒီနိုင်ငံတွင်းမှာနေထိုင်တဲ့နိုင်ငံသားအဖြစ်အတိမတ်ပြုမခံရတဲ့သူတွေကိုမပြောပါနဲ့အောင်နိုင်ငံသားတွေဖြစ်တဲ့တိုင်းရင်းသားတွေနိုင်ငံသားအဖွဲ့ကြီးအပြည့်အဝမရနေရဘူးဟိုတော့မှကျွန်တော်တို့ဒီဒီသူကရွေးကောက်တင်တာထားတယ်ဒီသူအစိုးရကလုံးမပေးနိုင်တာမျိုးကြတော့တော်တော်လေးဟိုရုပ်ဆိုးတဲ့ကြီးတန်တယ်ကိုကျွန်တော်တို့ကမြင်နေပေါ့ဥပမာပြောရမယ်ဆိုရင်ဒီစပေးဆောင်ဒုက္ခတွေရဲ့အခြေခံကြတဲ့စားဝတ်နေရေးဆိုတာဒါဆိုကြည့်လို့ဒီကဥလည်းလည်းပြင်းပြမလို့ဘူးငိမ့်တိုင်းဖြစ်စဉ်ဟိုသူ့ဟာသူရှေ့တိုးတိုးနောက်ဆုတ်ဆုတ်ဥပမာလည်းပြောရမယ်ဆိုရင်ဒီစစ်ကြောင့်ဖြစ်တဲ့ပရိပခတွေကြောင့်ပေါ့နော်ဟိုဇာတွေရနေနေစာတွေဖြစ်ရတဲ့ဒုက္ခတွေအပြစ်မဲ့ပြည်သူတွေရဲ့အခြေခံစားဝတ်နေရေးကိုတောင်မှအစိုးရအနေနဲ့လုံလောက်အောင်ဖြေရှင်းပေးနိုင်တာပဲပြီးတော့အဲ့ဒီလိုဒုက္ခတွေကိုလူသားချင်းစာနာဆောက်ထားမှုအပူကြီးတွေပေးနိုင်ဖို့အတွက်ကိုဒီစစ်တပ်ကနေပြီးပိတ်ပင်စားစီးထားတာတွေကိုလည်းသူတို့ကကြော်လွန်ပြီးတော့မလုပ်ပေးနိုင်တာတွေကြတော့အယုတ်ဆိုးအကြီးတန်းတော့နေပေါ့နော်
โอเค
ครับအဲ့တော့ tomorrow ဒီပြောမယ်ဆိုရင်လူခွင့်ရေးလူခွင့်ရေးနဲ့ပြောနေပြီနဲ့လည်းတကယ်တမ်းမှာကုလသမဂ္ဂဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တို့ဘာတို့ကိုတောင်းမှ tomorrow ကဟိုဆန္ဒပြတာတို့ပေါ့နော်အစိုးရကိုယ်တိုင်ကလည်းအကောင်းမြင်နာနဲ့ဒီအပြည့်တဘောနဲ့လက်ခံတာတို့ရှိနေတာတွေဟာဟိုလုံနိုင်ရဲ့ဒါနဲ့ tomorrow တွေဟာလုံချင်သိရှိရင်ဖြစ်နိုင်တဲ့အရာတွေကိုဟိုမလုပ်နေတာလို့ جماعه ကတော့အဲ့လိုပဲမြင်ပါတယ်အဲ့တော့ခုနကလည်းပြောရမယ်ဆိုရင်တော့
ဟုတ်ကဲ့မမေဆွေးနွေးရေးကျွန်တော်ဆွေးနွေးပွဲလေးအချိန်တလောက်ပဲရတဲ့အတွက်ဒီညမှာပဲရက်ခွင့်ပြုပါပါဝင်ဆွေးနွေးပေးတဲ့မမေစပယ်ဖြူဦးသိန်းတန်းဦးတရားသွေးကိုရင်ပါဝင်ဆွေးနွေးတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တော်တော်ရှင်များလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လေးနဲ့အတူထုတ်လုပ်သူကိုရန်တိုင်းတို့တင်ဆက်ပေးခဲ့တဲ့စနေညဒဲရီလိုက်စီစဉ်နာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။စနေညကျရဲ့အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါအောင်ရှင
်။ကျင်းတဲ့နိုင်ငံပဲရစ်မြို့တော်ကရှောင်းဇီလီဇီလမ်းမကြီးပေါ်မှာဒီကနေ့ဆန္ဒပြသူတွေကိုရဲတွေကမျက်ရည်ကိုဘုံနဲ့တုံးပြီးတော့ဖြုတ်ခွဲခဲ့ပါတယ်။လောင်စာစီဇင်းတို့မြင့်တက်မှုနဲ့နေထိုင်ခြင်းရေးကြီးမြင့်လာတာကြောင့်ပြည်သစ်မှာသတင်းပတ်နဲ့ချီးပြီးတော့ဆန္ဒပြပွဲတွေဖြစ်ပွားလာနေတာပါ။ပြည်သစ်ဒုတိယပြည်ထရေးဝန်ကြီး Laurent Nunes ကပဲရစ်မှာဆန္ဒပြနေကြသူပေါင်း 8,000 လောက်ရှိတယ်လို့ခန့်မှန်းထားပြီးရာဂနန်းတော်တော်များများကိုဖမ်းဆီးထိန်းသိမ်းထားတယ်လို့ဆိုပါတယ်။နိုင်ငံတော်ဝန်မှာလွန်ခဲ့တဲ့သတင်းပတ်ကလည်းလူပေါင်း 3,100 လောက်ဆန္ဒပြနေကြတယ်လို့လည်းသူကပြောပါတယ်သတင်းလေးပတ်ကြာဆန္ဒပြနေတာကြောင့်ကဘာလဲကြီးတော်တွေအလောင်းများတဲ့ Eiffel Tower နဲ့တခြားတော်တော်နေရာတော်တော်များများကိုလည်းပိတ်ထားပြီးတော့လုံခြုံရေးရဲထောင်နဲ့ချီလဲချထားပါတယ်လိုက်ထုတ်လုပ်တဲ့ကဘာအကြီးဆုံးကုမ္ပဏီကြီးဒီ Top Club ကိုစုံစမ်းစစ်ဆေးဖို့မလေးရှားလူသမားအခွင့်အရေးအဖွဲ့တစ်ခုကတောင်းဆိုလိုက်ပါတယ်အဲ့ဒီကုမ္ပဏီဆက်ရင်ရဲ့ရွှေပြောင်းလုပ်သားတွေဟာနိုင်တော်ကြလွတ်လွတ်ရပြီးတော့သူတို့အပေါ်တင်နေတဲ့အကျွေးတွေဆက်ဖို့တရားမဝင်အချိန်ပိုတွေလည်းဆင်းနေရတယ်ဆိုတဲ့အချက်လက်တွေပေါ်ပေါက်လာပြီးတဲ့နောက်အခုလိုတောင်းဆိုလိုက်တာပါ Top Club ကုမ္ပဏီမှာရွှေပြောင်းလုပ်သားပေါင်း10,000ကျော်လွတ်လွတ်နေပြီးတော့အဲ့ဒီအထက်မှာနီပေါ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလုပ်သားတွေလည်းပါဝင်ပါတယ်ဒီလုပ်သားတွေဟာသူတို့ကိုပို့ဆောင်ပေးတဲ့အလုပ်သမားပွဲစားတွေကိုပွဲစားကအဖြစ်အမေရိကန်ဒေါ်လာ1,200လောက်ပေးပို့နေရတာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြည်ပချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ဖြန်မနက်ခင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.